Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာဒေါရရှင်များရှင် VOA American တန်ကနေ2025ခုနှစ်ဖေဖော်ဝါရီလ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့မှာထုတ်လွှင့်ပေးမယ့်အသံလွှင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့30တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမော်ပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်အောင်သတင်းတွေကိုမက်ဆူမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းအရေးရုရှားနဲ့အမေရိကန်တို့အဆွေးနွေးနေကြပါပြီသက်မတ်ရက်မှာအစ္စရေးတပ်တွေမဆုတ်ခွာတဲ့အပေါ်လေဗနွန်ဘက်ကကန့်ကွက်လိုက်ပါတယ်အွန်လိုင်းငွေလင်ကိုင်းတွေနှိမ့်နှင်းမှုအတွင်းနိုင်ငံခြားသား290ကျော်ကိုစစ်ကောင်စီကဖမ်းဆီးရမိကြောင်းကြေညာလိုက်ပါတယ်ဆိုတဲ့ထိတ်တန့်အောင်သတင်းတွေကိုပြောပြပေးပါမယ
်ဟုတ်ကဲ့ပါရှင်ဒီလိုမျို
းရှင်းနေကြတယ်လို့
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညမှာနားဆင်ရမှာတွေကတော့ EU ဥရောပခေါင်းဆောင်တွေကယူကရိန်းနဲ့ဥရောပလုံခြုံရေးဆိုင်ရာအကြက်တဲအတွက်အစည်းအဝေးကျင်းပနေကြတယ်ဆိုတဲ့နိုင်ငံတကာသတင်းဆောင်မားနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းတွေမှာဆိုရင်တော့အာရခတက်တော် AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့ရခိုင်ပြည်နယ်မြို့နယ်စစ်တေမှာတော့တိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေပါတယ်ဒီသတင်းနဲ့အတူစစ်မှုမထမ်းခြင်းလို့ပြည်ပမှာအလုလာရှာတဲ့မြန်မာလူငယ်မိန်းကလေးတချို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းမလေးရှားမှာဒုက္ခသည်ဖြစ်တဲ့တရားဝင်မှတ်ပုံတင်ထားတဲ့သူတွေကိုအလုလုခွင့်ပြုဖို့မလေးရှားအစိုးရကစိုးရိမ်နေတဲ့အခြေအနေဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေမှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးကမ္ဘာတစ်လွှားခီးသွားအစီအစဉ်နဲ့ဆိုရှယ်မီဒီယာတွေပေါ်ကသတင်းတိုလေးတွေကိုစုစည်းတင်ပြပေးထားတာတွေတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
အမေရိကန်နဲ့ရုရှားထိပ်တန်းတန်တမန်တွေဟာနှစ်နိုင်ငံဆက်ဆံရေးနဲ့ယူကရိန်းစစ်ပွဲအဆုံးသတ်နိုင်မဲ့အလားအလာတွေကိုဆော်ရီအာရေဗျာနိုင်ငံမှာဒီကနေ့စတင်ပြီးတော့ဆွေးနွေးနေကြပါပြီ။တွေ့ဆုံမှုကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားတိုက်ရိုက်ဆွေးနွေးနိုင်မဲ့အခြေခံမူပေါင်းတွေချမှတ်နိုင်ရေးကနက်ဦးခြေလှမ်းအဖြစ်နှစ်ဖက်စလုံးကမျှော်လင့်နေကြပါတယ်။ဆွေးနွေးပွဲမှာအမေရိကန်ဘက်ကနိုင်ငံရေးဝန်ကြီးမာကိုရူဘီယိုခေါင်းဆောင်ပြီးတော့အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့ခ်စ်နဲ့အရှေ့လယ်ပိုင်းဆိုင်ရာအမေရိကန်တန်တမန်စတီဗ်ဝီခ်ဟော့ဖ်တို့လည်းပါဝင်ပါတယ်ရုရှားဘက်ကတော့နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ဖ်နဲ့ရုရှားသမ္မတပူတင်ရဲ့အကြီးတန်းလက်ထောက်တို့ပါဝင်ပါတယ်ယူကရိန်းခေါင်းဆောင်တွေဘက်ကတော့ဒီဆွေးနွေးပွဲအတွက်သူတို့ကိုဖိတ်ကြားခြင်းမခံရဘူးလို့ပြောထားပေမဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတော့လာမယ့်ဗုဒ္ဓဟူးနေ့မှာယူကရိန်းဆိုင်ရာအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဥရောပနိုင်ငံတွေရဲ့လုံခြုံရေးအဓိကတော့ချက်ဖြစ်တဲ့ယူကရိန်းအရေးနဲ့ပတ်သက်ပြီးအနာဂတ်ဆွေးနွေးပွဲတွေမှာယူကရိန်းပါဝင်တင်ကြောင်းဥရောပခေါင်းဆောင်တွေကြားမကြသေးခင်ရက်ပိုင်းကပဲပြောဆိုထားပါဗျ။ပြင်သစ်သမ္မတအမနွေလ်မက်ခရွန်ကလည်းဥရောပခေါင်းဆောင်တွေနဲ့တင်းလာနေကပြင်သစ်နိုင်ငံမှာလုပ်တဲ့အစည်းအဝေးမှာယူကရိန်းအတွက်ကာကွယ်ရေးအသုံးစိတ်နဲ့အလားအလာရှိတဲ့လုံခြုံရေးအာမခံချက်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါသေးတယ်။ယူကရိန်းသမ္မတဇလန်စကီကလည်းယူကရိန်းအတွက်ခိုင်မာပြီးလုံခြုံတဲ့အာမခံချက်မရှိဘူးဆိုရင်ရုရှားဟာယူကရိန်းကိုသာမကနောက်ထပ်ဥရောပနိုင်ငံတွေကိုပါကျူးကျော်လာနိုင်တယ်လို့သတိပေးထားပါတယ်ရှင်
။ယူကရိန်းနိုင်ငံအလဲပိုင်းဒေါနက်စကာမြို့ကတိုက်ခွဲတန်းတစ်ခုကိုတော့ရုရှားရဲ့ drone ထိမှန်ခဲ့ပါတယ်။အဲ့ဒီထိမှန်မှုမှာတော့အနည်းဆုံးလူ3ဦးဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်။ဒါစင်နဲ့ခြေတဲ့လူတွေကိုတော့တာဝန်ရှိတဲ့သူတွေကအဆောက်အုံတွေကနေကယ်ထုတ်ခဲ့ရပြီးတော့ဒဏ်ရာရတဲ့သူတွေထဲမှာမိခင်နဲ့ကလေး2ဦးပါဝင်တယ်လို့တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ Kirovohrad ဒေသအုပ်ချုပ်ရေးမှူး Andrei Rankovac က Telegram မှာပြောထားပါတယ်။ဒီတိုက်ခိုက်မှုမှာတော့ရုရှားတို့ရဲ့ drone ပေါင်း186ဆင်းနဲ့ညာဘက်တိုက်ခိုက်မှုတွေကတခုဖြစ်ပါတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းလေကြောင်းရဲ့ကာကွယ်ရေးတပ်တွေကတော့ Charkovsky, Chernivik, Dnipropetrovsk ဒေသတွေနဲ့အပါအဝင်ဒေသပေါင်း12ခုကိုတိုက်ခိုက်လာတဲ့ drone 103ဆင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။အဲဒီလိုမျိုးပစ်ခတ်လိုက်တဲ့ drone တွေကြောင့်နေအိမ်လေးလုံးပျက်စီးခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ Voronezh ဒေသမှာ drone ၄ဆင်းနဲ့ Bakhmut ဒေသမှာ drone တစ်စင်းစုစုပေါင်း၅ဆင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါရတယ်။အဲ့ဒီဒေသနှစ်ခုကတော့ရုရှားနဲ့ Ukraine နယ်စပ်တစ်လျှောက်မှာတည်ရှိပြီးတော့ Ukraine ဘက်က drone တွေမကြာခဏတိုက်ခိုက်ခံရတဲ့နေရာလည်းဖြစ်ပါတယ်ရှင်။
အပြစ်ခတ်ရစေးရေးသဘောတူညီချက်ရဲ့တစိတ်တပိုင်းဖြစ်အစ္စရေးတပ်တွေဆုတ်ခွာပေးရမှာဖြစ်ပေမဲ့အင်္ဂါနေ့အထိတော့လေဗနွန်တောင်ပိုင်းမှာရှိနေတဲ့တချို့နေရာတွေမှာအစ္စရေးတပ်တွေကျန်ရှိနေပါသေးတယ်။ ဒေသရင်းကျေးရွာတချို့မှာရှိတဲ့အစ္စရေးတပ်တွေဆုတ်ခွာနေပြီမဲ့လည်းအစ္စရေးမြောက်ပိုင်းမှာရှိတဲ့အစိတ်တပိုင်းတချို့ကိုကာကွယ်ဖို့လိုအပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့နေရာ၅ခုမှာတော့တပ်ဖွဲ့တွေကိုဆက်ပြီးတော့တပ်ဆွဲထားပါသေးတယ်။လက်မနွန်သမ္မတရဲ့ပူးတွဲကြေညာချက်ထဲမှာတော့လက်မနွန်မြေပေါ်ကနေအစ္စရေးတပ်တွေချက်ချင်းဆုတ်ခွာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဝန်ကြီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတို့ဒီကနေ့တောင်းဆိုခဲ့တယ်လို့ပြောပါရယ်။အစ္စရေးတပ်တွေလက်မနွန်ပိုင်နက်မှာတလက်မလောက်ရှိနေဦးမယ်ဆိုရင်တော့နိုင်ငံတကာဥပဒေအရကျူးကျော်သိမ်းပိုက်မှုပါပဲလို့လည်းထုတ်ပြန်ကြမှာဖော်ပြထားပါရယ်။အပြစ်ခံရစေးသဘောတူညီချက်အရဇန်နဝါရီလကုန်ပိုင်းမှာအစ္စရေးတပ်တွေဆုတ်ခွာရမှာဖြစ်တယ်လို့ Hezbollah အဖွဲ့ကလည်းနေဆက်ကနေထွက်ခွာရမှာဖြစ်ပြီးကုလသမဂ္ဂရဲ့ငင်းချင်းတပ်သားတွေကကြားခံနေမိမှာဖြန့်ကျက်ထားရမှာပါ။နောက်ဆုံးသတ်မှတ်ရကိုတော့ဒီကနေ့အင်္ဂါနေ့အထိရက်တိုးထားပါရယ်။လက်ဗနွန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်တမန်နဲ့လက်ဗနွန်မှာရှိတဲ့ကုလသမဂ္ဂငင်းချင်းထိမ့်သိမ်းမှုအဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးတို့ရဲ့ပူးတွဲထုတ်ပြန်ချက်ထဲမှာတော့အပြစ်ခံရစေးစာချုပ်ကိုအကောင့်ထည့်ဖို့ရေးနောက်ထပ်ကြန့်ကြာမှုမရှိဘူးမျှော်လင့်ကြောင်းပြောဆိုထားပါရှင
်။အမေရိကန်ပြည်ထောင်စုကဒယ်တာလေကြောင်းပိုင်လေယာဉ်တစ်စင်းဟာကနေဒါနိုင်ငံတိုရန်တိုမြို့မှာရှိတဲ့လေစိတ်ကိုဆင်းသက်တဲ့အချိန်မှာတော့မတော်တဆဖြစ်ပြီးတော့ပြေးလန်းပေါ်ကိုပလက်လန်ပြီးတော့ပြက်ကျခဲ့ပါတယ်။အဲ့ဒီအထဲမှာလေမော်မှာပါလာတဲ့လူ80ဦးသလုံးအသက်မသေးလွမြောက်ခဲ့ပြီးတော့လူ78ယောက်သာအနည်းချင်းဒဏ်ရာရခဲ့တယ်လို့လေစိတ်အကြီးအကဲကပြောပါတယ်။အမေရိကန်ပြည်ထောင်စုမနက်ပိုလစ်မြို့ကနေထွက်ခွာလာတဲ့လေဟာတနင်္လာနေ့တုန်းကဒေသစံတော်ချိန်မွန်းလွဲ 2:15 မိနစ်လောက်မှာဆင်းသက်ဖို့ကြိုးစားရင်းနဲ့မတော်တဆဖြစ်ခဲ့တာပါ။အဲ့လိုလေမတော်တဆဖြစ်တဲ့အချိန်မှာတော့တနာယီကိုလေတိုက်နှုံးကမိုင်40ရှိတဲ့လေပြင်းတိုက်ခိုက်နေတာကြောင့်စီးနင်းတွေကလေထဲမှာပြတ်နေတယ်လို့ပြောပါတယ်။ဒီလိုလေမတော်တဆမှုဖြစ်ပွားခဲ့တဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။လူမှုကွန်ရက်တွေမှာဒီပြနေတဲ့ဗီဒီယိုနဲ့ဓာတ်ပုံတွေမှာတော့ Mitsubishi CRJ900L အမျိုးအစားလေယာဉ်ဟာစီးနင်းနေတဲ့လေယာဉ်ခွေးမှာပက်လက်လန်းနေတာကိုတွေ့ရပြီးတော့အရေးပေါ်ဝန်ထမ်းတွေကဝိုင်းဝန်းကူညီနေပါတယ်။ကနေဒါအာဏာပိုင်တွေကတော့သတင်းစာရှင်းလင်းပွဲနှစ်ကြိမ်လုပ်ခဲ့ပေမဲ့ဘာကြောင့်လေယာဉ်ပြတ်ကျရသလဲဆိုတဲ့အကြောင်းနဲ့ပတ်သက်လို့တော့အသေးစိတ်မပြောပါဘူး။လေစိတ်တာဝန်ရှိသူအမှုဆောင်အရာရှိချုပ် Devorah Flynn ကတော့အသက်ဆုံးရှုံးမှုမရှိဘဲအနည်းချင်းသာဒဏ်ရာရခဲ့တဲ့အတွက်စိတ်သက်သာရာရပါတယ်ဆိုပြီးတော့သတင်းနောက်တွေကိုပြောပါတယ်ဒဏ်ရာရထားတဲ့ခီးသည်16ယောက်ကိုတော့ဆေးရုံကိုခေါ်ဆောင်သွားတယ်လို့တော်ရန်တိုမြို့မိသက်ဌာနအကြီးအကဲကပြောပါတယ်အစောပိုင်းမှာတော့ဒဏ်ရာရထားတဲ့ကလေးငယ်တယောက်ကိုတော်ရန်တိုမြို့မှာရှိတဲ့ဆေးရုံကိုပို့ဆောင်ထားပြီးတော့အရွယ်ရောက်ပြီးသူ2ယောက်ကိုတော့တခြားဆေးရုံကိုပို့ဆောင်ထားရပါတယ်ရှင်
New American Tan ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15953ည၊လိုက်ဒိုမီတာ25 kHz 11803ည၊လိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညရဲ့ထိတ်တဲရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေတောင်းဆိုထားတဲ့ပမာဏရဲ့39ရာခိုင်နှုန်းဒေါ်လာ389သန်းပဲရရှိသေးတဲ့အကြောင်းဖေဖော်ဝါရီလ12ရက်နေ့အထိရရှိထားတဲ့စာရင်းကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးယုံ UNOCHA ကမနေ့ကထုတ်ပြန်ပါတယ်။ကမ္ဘာမှာစက်ထမမြောက်လူသားချင်းစာနာမှုအကူအညီလိုအပ်တဲ့ငွေပမာဏအနည်းဆုံးရရှိတာဖြစ်ပြီးဒီလိုအပ်ချက်ကြောင့်ဘေးဒုက္ခအန္တရာယ်အကြုံရဆုံးမြန်မာပြည်သူသက်တမ်းသသိန်းအတွက်အရေးပေါ်အကူအညီတွေကိုပေးနိုင်တော့မှာမဟုတ်တော့ဘူးလို့ UNOCHA ကပြောဆိုပါတယ်။2024ခုနှစ်နှစ်ကုန်ထိမြန်မာနိုင်ငံအတွင်းပြည်တွင်းနေရဲစွန့်ခွာရသူ 3.5 သန်းရှိပြီးအဲ့ဒီထဲမှာ3မုံတပုံလောက်ကခလီးငယ်တွေဖြစ်တယ်လို့យေတာထားပါတယ်။ကျန်းမာရေးဆောင်ရှောက်မှုမရှိရေတန်းနဲ့အစားအသောက်လုံလုံလောက်မရှိဘဲတောတောင်တွေထဲမှာမြန်မာနိုင်ငံသားအများအပြားဖြစ်သလိုနေထိုင်နေကြရတဲ့အကြောင်းနောက်ဆုံးထုတ်ပြန်ထားတဲ့အစိုးရခန်းစာမှာလည်းយေတာထားပါတယ်။နေရာတော်တော်များများပြိပခါတွေပြင်းထန်နေတဲ့အတွက်ကြောင့်အိုးမဲ့အိမ်မဲ့လူကြီးတိုးလာတယ်လို့လူသားချင်းစာနာမှုအကူအညီပေးပို့ရေးမှာလည်းအကန့်အသတ်တွေနဲ့ရင်ဆိုင်နေရတယ်လို့ပြောထားပါတယ်ရှင်
။မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံနဲ့ဆက်အနီးမှာရှိတဲ့ရွှေကုတ်ကိုနဲ့ KKPAC နဲ့မြေအတွင်းမှာမြန်မာနိုင်ငံဘက်ခြမ်းကိုတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသား283ဦးကိုမြန်မာအာဏာပိုင်တွေကဖေဖော်ဝါရီ18ရက်နေ့မနေ့တုန်းကထပ်ပြီးတော့ဖမ်းဆီးလိုက်တယ်လို့နိုင်ငံပိုင် Global New Life of Myanmar မှာဖော်ပြပါတယ်။တရုတ်နိုင်ငံအနေနဲ့ထိုင်းမြန်မာအပြင်တခြားနိုင်ငံအနေနဲ့လက်တွဲပြီးတော့အွန်လိုင်းလောင်းကစားလုပ်ငန်းတွေနဲ့ငွေလိမ်ခိုင်းတွေကိုအမြင့်ဖြတ်နှိမ်နှင်းသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂွမ်လင်ခွန်ကမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မနေ့တုန်းကပဲမြန်မာပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီး ဗိုလ်ချုပ်အောင်ကျော်ကျော်အပါအဝင်တရုတ်ပြည်သူလုံခြုံရေးဆိုင်ရာဝန်ကြီးဌာနလက်ထောက်ဝန်ကြီးနဲ့ထိုင်းကိုယ်စားလှယ်တို့မြောက်ရီကိုတွားရောက်ပြီးတော့ကြားဖြတ်ဂိုင်းတွေကနေပြီးတော့ကဲထုတ်လာသူအများအပြားကိုတွေ့ဆုံခဲ့ပါတယ်မြန်မာနဲ့ထိုင်းနယ်စပ်ဒီမြောက်ရီဒေသအတွင်းမှာကရင်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေမှာတော့တရုတ်နိုင်ငံသားအများစုပိုင်တဲ့ကြားဖြတ်လုပ်ငန်းတွေမှာအလုပ်လုပ်ကိုင်နိုင်မှုတရုတ်နိုင်ငံသားအများအပြားပါဝင်တဲ့ဒီနိုင်ငံသားတော်တော်များများလူမုံကူးခံခဲ့ရတာပါအရင်စစ်ကောင်စီလက်အောက်ခံကရင်နယ်ကြားဆောင်တပ်ဖွဲ့ BGF ကောင်းဆောင်ဗိုလ်မှူးကြီးစောချစ်သူကမြန်မာနိုင်ငံထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာတရုတ်ဂျပန်ဗီယက်နမ်နဲ့ထိုင်းနိုင်ငံသားတွေအပါအဝင်ထောင်နဲ့ချီတဲ့နိုင်ငံသားတွေအတင်းကျပ်အလုပ်လုပ်ခိုင်ခဲ့ရကြောင်းကိုလည်းပြောပါရယ်အခုချိန်ထိကတော့ဒီစောချစ်သူအပါအဝင် BGF ကောင်းဆောင်၃ယောက်ကိုဖမ်းဝရမ်းထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းဆိုရကိုတောင်းဆိုထားပါရယ်ရှင်
ကရင်နယ်ကြားဆောင်တပ်ဖွဲ့ BGF ထိန်းချုပ်တဲ့မြန်မာနိုင်ငံအတွင်းကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာတရုတ်ဂျပန်ဗီယက်နမ်နဲ့ထိုင်းနိုင်ငံသားတွေအပါအဝင်ထောင်နဲ့ချီတဲ့နိုင်ငံသားတွေကိုအတင်းအကျပ်အလုပ်လုပ်ခိုင်ခန်းနေရတဲ့အကြောင်း BGF တပ်ဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးစောချစ်သူကမနေ့ကသတင်းဌာနတွေကိုပြောဆိုတာကိုကြိုတိုသတင်းမှာရေးသားထားပါတယ် BGF အဖွဲ့ကကယ်တင်ခဲ့တဲ့တရုတ်နိုင်ငံသားတွေကိုဒီသတင်းပတ်အတွင်းထိုင်းနိုင်ငံကတစင်လွှဲပြောင်းပေးရမယ်လို့လည်းဗိုလ်မှူးကြီးစောချစ်သူကပြောပါတယ်သူတို့ထိန်းချုပ်ထားတဲ့နယ်မြေအတွင်းအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာအလုပ်လုပ်နေတဲ့နိုင်ငံသားထောင်ကျော်ကိုကရင်နယ်ကြားဆောင်တဲ့ BGF အဖွဲ့ကကဲတင်ထားခဲ့တယ်လို့လည်းပြောဆိုသွားပါတယ်ရှင
်အသက်ရှူလမ်းကြောင်းဆိုင်ရာယောဂကြောင့်ဆေးရုံတင်ပြီးတော့ကုသနေရတာဒီကနေ့ဆိုရင်9ရက်မြောက်ရှိလာပြီဖြစ်တဲ့ပုံယဟန်မင်းကြီး Francis ဟာဒီသတင်းပတ်ကုန်မှာစီစဉ်ထားတဲ့ဘာသာရေးအခမ်းအနားတွေကိုသူတက်ရောက်မှာမဟုတ်တဲ့ကြောင်းပါတီကန်ကျောင်းတော်ကသတင်းထုတ်ပြန်လိုက်ပါတယ်သက်တော်88နှစ်ရှိပြီဖြစ်တဲ့ပုံယဟန်မင်းကြီးဟာအသက်ရှူလမ်းကြောင်းမှာပိုးဝင်တဲ့ဝေဒနာခံစားနေရတာသတင်းတစ်ပတ်ကျော်ရှိပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကပဲရောမမြို့ကဆေးရုံကိုပို့ဆောင်ပြီးတော့ကုသပေးနေရတာပါဒါကြောင့်မို့လို့ပုံယဟန်မင်းကြီးရဲ့စနေနေ့အများပြည်သူနဲ့တွေ့ဆုံမဲ့အစီအစဉ်ကိုဖျက်လိုက်တယ်လို့ပါတီကန်ကျောင်းတော်ကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်ရှင်အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ဥရောပခေါင်းဆောင်တွေဟာယူကရိန်းနဲ့ဥရောပလုံခြုံရေးဆိုင်ရာအကြက်တဲအတွက်အစည်းအဝေးတရက်ကိုတနင်္လာနေ့ကကျင်းပပါတယ်ယူကရိန်းရေးမှာအမေရိကန်ဆိုရာကတန်တမန်ရေးအရာဂျာဝင်ဆောင်ရွက်မှုတွေလှုပ်လာပြီးတော့အမေရိကန်တို့ရဲ့ရည်တည်ချက်အပေါ်မှာတန်တရားတွေတိုးလာနေတဲ့အချိန်မှာပဲအခုလိုအစည်းအဝေးခေါ်ယူတာပါ Henry Richway သတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့ဂျပန်ကတန်တမန်ရေးဆိုင်ရာအပြောင်းအလဲတွေကြောင့်ဥရောပရဲ့လုံခြုံရေးဆိုင်ရာအခြေခံအုတ်မြစ်တွေလှုပ်ခါသွားခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာအပါအဝင်ဥရောပခေါင်းဆောင်တချို့ကိုပြင်သစ်သမ္မတအမ်မြွေမက်ခရွန်ကတနင်္လာနေ့တုန်းကပဲရစ်မြို့တော်ကိုဖိတ်ခေါ်ပြီးအစည်းအဝေးတရက်ကျင်းပခဲ့ပါတယ်ကီယာစတာမာကခုလိုပြောဆိုခဲ့ပါတယ
် We Europeans will have to do moreThe issue of burden sharing
ကျွန်တော်ဥရောပပို့ပြီးလောက်ရပါလိမ့်မယ်လူငယ်ရေးဆိုင်ရာဝင်တော့ဝင်မှုတွေကိုမျှဝေထမ်းဆောင်မှုဆိုတာပြဿနာအသေးစားတော့မဟုတ်ပါဘူးဒါပေမဲ့အခုအခါမှာတော့ဖိအားတွေကလည်းတိုးလာနေပါတယ်ဥရောပကအသုံးစရိတ်တွေရောစွမ်းရည်ကိုပါမြင့်တင်ရမှာပ
ါယူကရိန်းအရေးမှာရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးသဘောတူညီမှုရမယ်ဆိုရင်ဗြိတိန်အနေနဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေဆီလွတ်သွားမယ်လို့ဗြိတိန်ဝန်ကြီးချုပ်စတာမာကပြောဆိုပါတယ
် But there must be a US backstopBecause a U.S. security guarantee.
ဒါပေမဲ့အမေရိကန်ရဲ့ကျိုးတော့ကလိုပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ရဲ့လူငယ်ရေးဆိုင်ရာအမကန်ချက်ကသာယူကရိန်းကိုရုရှားကနောက်ထပ်ကျူးကျော်တက်ခဲ့တာတွေကိုရှောင်လန်းနိုင်ပေအခုတည်းသောနီလန်ဖြစ်လို့ပါ
။အမေရိကန်ရဲ့မူဝါဒဆိုင်ရာအပြောင်းအလဲတွေကြောင့်ဥရောပရဲ့ပထဝီနိုင်ငံရေးဆိုင်ရာတွက်ချက်မှုတွေလည်းပြောင်းလဲကုန်ပါတယ်။ရုရှားကျူးကျော်သူတွေကိုကူးခံတိုက်ခိုက်နေတဲ့ယူကရိန်းကိုပေးနေတဲ့အကူအညီအများစုကိုဥရောပကပေးဖို့ပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကအမေရိကန်ကာကွယ်ရေးဝန်ကြီးဖီးဒ်ဟက်ဆက်ကနေတိုးမဟာမိတ်အစည်းအဝေးမှာပြောဆိုခဲ့ပါတယ်။ဒါအပြင်အမေရိကန်အနေနဲ့ဥရောပရဲ့လုံခြုံရေးကိုအဓိကထားတာမျိုးဆက်မလုပ်တော့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမာပူတင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးရုရှားအပေါ်အထူးကြံအောင်လှုပ်ထားတာတွေကိုအဆုံးသတ်ဖို့ပြောဆိုခဲ့ပြီးယူကရိန်းငြိမ်းချမ်းရေးအတွက် Sorry Arvia မှာဒီကနေ့အင်္ဂါနေ့မှာစတင်ဆွေးနွေးဖို့နှစ်ပတ်သဘောတူခဲ့ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲမှာဥရောပပါဝင်ခြင်းမရှိပါဘူး။ဂျာမနီအခြေဆိုင်နိုင်ငံရေးနဲ့သုတေသနအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bertelsmann Stetton Foundation ကသူတည်သည့် Daniel Shortwork ကအခုလိုပြောပါတယ
် We are witnessing tectonic shifts of the order structures and also
ကျမတို့ကလက်ရှိဖွဲ့စည်းတည်ဆောက်ထားတဲ့စုဖွဲ့မှုပုံစံတွေပြောင်းလဲသွားတာနဲ့အဓိကအင်အားကြီးနိုင်ငံတွေရဲ့အနေအထားပြောင်းလဲသွားတာတွေကိုမြင်တွေ့နေကြရတာပါ
ဥရောပခေါင်းဆောင်တွေအနေနဲ့ကြီးမားတဲ့ဆုံးဖြတ်ချက်တွေချမှတ်လှုပ်ဆောင်ဖို့လိုတယ်လို့နောက်ထပ်သုတေသီတဦးဖြစ်တဲ့ Chatham House သုတေသနအဖွဲ့ရဲ့ဥရောပဆိုင်ရာအကြီးအကဲ Armida Rich ကပြောပါတယ်
not just maintaining but upping support for Ukraine given it's very clear that the US is not going to play
ဥရောပအနေနဲ့ Ukraine ကိုအကူအညီတွေဆက်ပေးနေုံနဲ့မကပါဘူးပို့တိုးပေးဖို့လိုပါတယ် Ukraine ရဲ့မှာ American ကတမရဘိုင်ဒန်လက်ထက်တုန်းကလို့အဓိကနေရာကတောင်ယူဆောင်ရွက်မှာမဟုတ်တော့ဘူးဆိုတာရှင်းနေပါတယ်ဒါပြင်ဥရောပရဲ့ရေရှည်လုံခြုံရေးနဲ့ကာကွယ်ရေးမှာလည်းထိုးနှီးတူပါပဲဒါကြောင့်ဥရောပတိုက်သားတွေအတွက်ကြီးမားတဲ့မေးခွန်းတွေအများကြီးဖြစ်နေပါတယ်
နေတိုးအဖွဲ့ဝင်32နိုင်ငံရှိတဲ့အထက်က23နိုင်ငံပဲတက်မှတ်ထားတဲ့အတိုင်းပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအတွက်အသုံးပြုနေပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့5ရာခိုင်နှုန်းအထိတိုးပြီးအသုံးပြုဖို့တောင်းဆိုထားပါတယ်သူတည်သည့် Armida Rich ကအခုလိုပြောပါတယ
် Well that's going to be a really difficult thing for many Europeans who are operating in a
ဒါကဥရောပနိုင်ငံတော်တော်များများအတွက်အခက်အခဲဖြစ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်တော်များများကအစိုးရအသုံးစရိတ်ဘတ်ဂျက်ကိုချိုးချံချွေတာသုံးစွဲနေရတာများပါတယ
်။ American ရဲ့ဝေဖန်ပြောဆိုမှုတွေကတော့ကာကွယ်ရေးကိစ္စတွေမကပါဘူး။ပြီးခဲ့တဲ့ရက်သက်တပတ်ကုန်ပိုင်းတုန်းက American ဒုတိယသမ္မတ JD Vance ကဂျမနီနိုင်ငံမြူနစ်မြို့မှာကျင်းပတဲ့လုံခြုံရေးဆိုင်ရာအစည်းအဝေးမှာဥရောပကအစုလိုက်အပြုံလိုက်ပြောင်းရွှေ့ဝင်ရောက်မှုပြဿနာတွေနဲ့လွတ်လပ်စွာဖော်ပြပြောဆိုခွင့်အပေါ်ကန့်သတ်တာတွေကိုဝေဖန်ပြောဆိုခဲ့ပါတယ
် The threat that I worry the most about vis-a-vis Europe is not Russia it's not China it's not any other
ဥရောပနဲ့ပတ်သက်လို့စိုးရိမ်မိတဲ့ချင်းချောက်မှုတွေကရုရှားလည်းမဟုတ်ပါဘူးတရုတ်လည်းမဟုတ်ပါဘူးပြင်ပချင်းချောက်မှုတစ်ခုမှမဟုတ်ပါဘူးဘာကိုစိုးရိမ်မိတာလဲဆိုတော့ဥရောပအတွင်းကချင်းချောက်မှုတွေပါဥရောပရဲ့အခြေခံစံတန်ဖိုးတချို့ဟာရုတ်ရော့ကျဆင်းသွားပါတယ်ဒီတန်ဖိုးတွေကအမေရိကန်ပြည်အောင်စုနဲ့လည်းတူညီတဲ့တန်ဖိုးတွေဖြစ်ပါတယ
်ဒီလိုဝေဖန်ချက်တွေကိုဂျာမနီအစိုးရတာဝန်ရှိသူတွေကတော့လက်မခံပါဘူးအတ္တလန်တိတ်သမုတ်တရားရဲ့ဟိုဘတ်ချန်ဒီဘတ်ချန်မှာရှိတဲ့ဥရောပနဲ့အမေရိကန်ပြည်အောင်စုတို့ရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးပြောဆိုသံအသစ်တွေကြောင့်ဥရောပအနေနဲ့စဉ်းစားစရာတွေဖြစ်လာတယ်လို့သူတည်သည်Armida Rich ကပြောပါတယ
် What has come at a surprise is the style in which this has been done
and that's Oh, yeah, got a look at the ပုံစံပါတန်တမန်ရေးလှုပ်ထုံးလုံးနီးနဲ့အယူအဆတွေကိုချိုးဖောက်လိုက်တာပါတကယ်ပကတိအခြေအနေကိုရှင်းရှင်းလင်းလင်းတွေ့လိုက်ရတာပ
ါဥရောပနဲ့ယူကရိန်းအတွက်ဖြစ်ပေါ်လာတဲ့တကယ်အခြေအနေမှန်တဲ့အတိုင်းကန့်ညီအောင်အလင်းအမြန်ဆောင်ရွက်ရတော့မှာဖြစ်ပါတယ်
ကိုဇော်မိုးကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းပေးပို့ချက်တွေတင်ဆက်ပေးကြပါတယ်အရင်ဆုံးတော့စစ်တွေမှာစစ်ကောင်စီနဲ့အေအေအာရခတက်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့သတင်းကိုတင်ပြပေးကြပါတယ်အာရခတက်တော်အေအေထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေတဲ့ရခိုင်ပြည်နယ်မြို့တော်စစ်တွေမှာတော့လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဒီရက်ပိုင်းတွင်ပို့ပြီးတော့များလာပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေပါတုံ့ပြန်ပစ်ခတ်နေပါတယ်ဒီအကြောင်းကိုစီသူကပြောပြပေးပါမယ်
ရခိုင်ပြည်နယ်မြောက်ပိုင်းကတိမ်ပတ်ဖို့တခုတည်းကြံရှိနေသေးတဲ့မြို့တော်စစ်တွေကိုအာရခတက်တော်အေဘက်ကပြီးခဲ့တဲ့လဒုတိယပတ်လောက်ကစပြီးတော့လက်နက်ကြီးတွေစနိုက်ပါတွေဒရုန်းတွေနဲ့စတင်ပစ်ခတ်ခဲ့ပြီးစစ်ကောင်စီနဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်နေပါတယ်။ဒီပိုင်းတွင်မှာတော့နှစ်ဖက်တိုက်ပွဲတွေပိုပြင်းထန်လာတယ်လို့ရခိုင်စစ်ရေးဆောင်ကြည့်နေသူတူကပြောပါတယ
်။စစ်တွေဘက်မှာတော့ဒီလက်နက်ကြီးပေါ့နော်လက်နက်ကြီးကတော့အဓိကတိုက်ပွဲဖြစ်နေတာ။အနေကတော့လည်းနှစ်ဖက်ပစ်ခတ်မှုကတော့ရှိတယ်အဲ့မဲ့ဒီအဲဘက်ကလည်းသူတို့တက်မဲ့တဲ့နေရာတွေကအပေါ်ဝင်စားတယ်အဲ့အတွေ့လိုက်ပြုံးတွေယူပြီးရင်သူတို့လည်းကျင့်နေတာရှိတယ်စစ်ကောင်စီဘက်ကတော့ထိနာတယ်သူတို့ထိနေတဲ့လူတွေကိုတောင်းဒီရရှိမြန်မာရှိတဲ့သူတို့တက်မတော်ဆေးရုံကိုတော့တဲဆောင်လာတယ်တို့မျက်နှာထိုင်ကြများတာတည်းရှိတယ်အများကြီ
းအရခတတော်အီအနေနဲ့စစ်တွေမြို့အခြေဆိုင်ဒေသကုကဲမှုစစ်ဌာနချုပ်ဒါကာဆာအမြင့်ကျုံးကြားမတော့ရွှေမင်းကန်စတဲ့နေရာတွေမှာရှိတဲ့စစ်ကောင်စီရေတပ်အပါအဝင်စစ်ကောင်စီတပ်စခန်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသူကဆက်ပြောပါတယ်
။ဟိုအဲ့ဒီနေရာတွေကဗာလဲဆိုရင်ရှမ်းပြည်ဒီမှာဆိုပါတလဲအဲ့၂၀ကျွန်းနဲ့တစ်ဖက်တကနောက်တစ်ခုကကြာတော့ဒီအမြင့်ကျွန်းအဲ့ဟိုရွာပေါ်နဲ့အဲ့ဇိုတဲအဲ့အပြည့်ရွှေမန်းကန်အဲ့ဒီလိုအာညိုနမ်းမနေမဝဲလဲမှရွာဆိုငါးမိုင်လောက်မှရှိတဲ့နေရာတွေပေါ့အဲ့အဲ့နေရာတွေတော့ထိုးဆိုင်နေရှိနေ သူတို့ဘက်ကပါဖြစ်လာတဲ့ဆိုတော့နောက်ပိုင်းမှာဒီမနေ့ညညနေပိုင်းနဲ့ဒီနေ့မနေ့ပိုင်းမှာတော့သူတို့ဒီချက်ပိုက်တာတွေလေတောင်းကနေပြီးအဆင်ပြေတော့တယ်သူတို့ဒီစစ်ကောင်စီရဲ့နေပြီးတပ်ပက်လေကနေပြီးလန်နေကြီးတွေဖြစ်ခတ်နေတာရှိတယ်ဒီကခံရတဲ့နေရာတွေကပေါက်တို့ရဲ့ယောက်မျိုးနဲ့နေဆဲအဲ့ဖယ်များအဲ့ဖက်တွေပြည့်ပုံနာကျွမ်းရတဲ့တောင်မစစ်ကျွမ်းအဲ့ဖက်တွေအများကြီးခံနေရတယ်သူတို့
တိုက်ပွဲပြင်းထန်လာတာနဲ့အမျှစစ်ကောင်စီဘက်ကစစ်တွေမြို့နယ်နဲ့ဆက်ဆက်နေတဲ့ပေါက်တော်ပုံနှကျွန်းစတဲ့မြို့နယ်တွေကကြီးဝတ်ချုပ်ကိုမနေ့ကညနေပိုင်းကလေကြောင်းဘုံကျဲခဲ့တာကြောင့်နေရင်တချို့မီးလောင်ပျက်စီးသွားတဲ့ကြောင်းဒေသခံတွေကပြောဆိုကြပါတယ်။ဒါ့အပြင်စစ်ကောင်စီနဲ့အရခတ်တပ်တော်အေအေအကြားရခိုင်မကွေးနယ်စပ်တွေနဲ့တောင်ကုတ်ယူမရီပေါ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ရှိနေပြီးတော့ဒီရက်ပိုင်းအတွင်းမှာပဲစစ်ကောင်စီတပ်စခန်းတချို့ကိုအေဘက်ကသိမ်းပိုက်နေတဲ့ကြောင်းရခိုင်စီစောင့်ကြည့်နေသူတဦးကပြောပါတယ်။မကွေးစပ
်ကတော့အဲ့မနေ့ညဆိုရင်ဒီအဲ့မှာအထက်တုံးကြီးမထုံအောက်တုံးကြီးအဲ့ဘက်မှာတော့အဲ့မှာဒီဖက်ကတော့စခန်းတင်ထားတာရှိတယ်။ဒါသူတို့ဖက်ကတော့အဲ့နေကဖက်ကဟာတနေ့ကြီးတွေပြင်ပြန်သူတို့ဒီမကွေးအမြောက်ကြီးတက်ကာဘဇာတို့ကနေပြန်တက်လာတဲ့ဟိုက်စကင်းနဲ့တော့ပုံပြနေတာတော့မင်းညာကြီးရဲ့ဒီတရားတို့ရှိတယ်။အာတောင်ဘဖက်ကတော့အဲ့ဒီရပိုက်တော့မှာတော့အဲ့မှာပကံကွင်းစခန်းတွေတခုကိုအဲကအဲ့မှာဥဆောင်ပြီးတင်ထားတာရှိတယ်။အော်ဆယ်လာဗီတို့လည်းလည်းဒီနေ့ဒီချန်ကုန်းတို့အဲ့ဘက်ကတောင်ကျိုးတို့အဲ့စခန်းတွေတို့တက်ခဲနေကြတော့ရှိတယ်
တိုက်ပွဲတွေနဲ့ပတ်သက်လို့အေဘက်ကရောစစ်ကောင်စီဘက်ကပါတရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးလက်ရှိမှာတော့ရခိုင်မကွေးအစက်ငဖဲမြို့နယ်အမ်ပဒန်လမ်းပေါ်မှာရှိတဲ့စစ်ကောင်စီရဲ့နေရီကန်ဘီဝါစခန်းကိုအရခတ်တပ်တော်နဲ့ဘူပေါင်းတပ်တွေကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တပ်တော်အေအကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကုန်ပိုင်းလောက်ကစပြီးတော့တချော့ပြန်တိုက်ပွဲတွေစတင်ခဲ့တာပါလက်ရှိချိန်မှာတော့ရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေကသိမ်းပိုက်ထိန်းချုပ်ထားပါတယ်အဲ့ဒီဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတချို့စတင်လှုပ်ဆောင်နေပြီလို့အေဘက်ကပြောဆိုထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်စစ်တွေမှာစစ်ကောင်စီတပ်နဲ့အေတို့ကြားတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီနဲ့အာရခတပ်တော်တို့ကြားအမ်မကွေးအဆက်နဲ့တောင်ကုတ်ရိုးမာတွေပေါ်မှာလည်းတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုစီသူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပြည်ပမှာအလုလာရှာတဲ့မြန်မာလူငယ်မိန်းကလေးတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုလည်းပြောပြခြင်းပါတယ်စစ်မှုမထမ်းမနေရဥပဒေကြောင့်မို့လို့အမျိုးသမီးတွေကိုစင့်ခေါ်ဖို့အစီအစဉ်မရှိသေးပါဘူးဆိုပြီးတော့စစ်ကောင်စီဘက်ကညှင်းဆိုထားပေမဲ့လို့မြန်မာနိုင်ငံနေရာတော်တော်များများမှာအမျိုးသမီးတွေကိုစစ်မှုထမ်းဖို့စတင်ပြီးတော့စည်ရင်းကောက်ယူတာတွေလှုပ်ဆောင်နေတဲ့အကြောင်းပြည်ပမှာအလုလာရှာတဲ့မြန်မာလူငယ်မိန်းကလေးတို့က VOA မြန်မာပိုင်းကိုပြောပြပါဗျ။အလုတ်ကင်ရှာဖွေရေးပွဲစားတွေရဲ့လှည့်ပြားမှုနဲ့အခက်အခဲတွေဘလို့ပဲကြုံရမြန်မာပြည်မှာထပ်ဆိုင်ရင်ပြည်ပမှာရရအလုတ်ကိုလှုပ်ဖို့ဆုံးဖြတ်တာကဘဝလုံခြုံမှုအတွက်ပါလို့ပြောပါတယ်။လုံခြုံရေးအရာသူတို့ရဲ့မျက်နှာတွေကို VOA ကဖုံးပေးထားသလိုအတန်တွေကိုလည်းပြောင်းလဲထားပါတယ်ရှင်
။အင်္ဂလာခေါ်တာတော့28နှစ်ပြည့်ခန့်တဲ့လူတွေကိုအရင်ခေါ်မှာမို့လို့အာကျွန်တော်28နှစ်ပြည့်ခန့်တဲ့လူတွေကိုစရင်လာတော့တယ်လို့ဆိုပြီးအင်အမေရိကန်ကိုလာခေါ်အမေရိကသမီးစင်ကာပူသွားပြီဆိုပြောလိုက်တယ်။ကျန်တဲ့သူတွေကတော့အခုအမျိုးသမီးတွေကတော့အခုမှဆက်လာဆိုတော့ပတ်ဆက်မတောင်းသေးဘူး။ယောက်ျားလေးတွေစင်တော့ရွာမှာတအိမ်ကိုတောင်းမဆောင်တောင်းမယ်။နှစ်ယောက်ရှိရင်နှစ်တောင်းလေးတောင်းတောင်းမယ်။မိမဘေးမနီအမေတို့စင်ပတ်ဆက်ရလဲရှားရလဲဝင်ငွေရလဲနေတယ်။ပြီးအတုံးစိတ်တွေကကုန်ငင်းစိတ်တွေလည်းများတယ်။ပြောနေရတာလည်းလုံးဘောကလည်းမလုံးချုံဒီဘက်မှာကျတော့ဘာခွင်လန်းမာရီတော့မရှိသေးဘူးလောလောဆယ်မှာတော့တမန်နိုင်ငံကိုထွက်လာရင်ဟိုကျုံလို့လောက်ရမယ်ဆိုတော့တည်တယ်ဒါပေမဲ့ကိုယ်နိုင်ငံမှာကျုံခံနေရတာထက်ဆိုင်တမန်နိုင်ငံမှာတော့ဦးမယ်ဆိုပြီးတော့ထွက်လာခဲ့တာတမန်နိုင်ငံမှာဘယ်လိုမှမလုံးရမှာလောက်ရတာမှာပတ်စစ်လေးရတယ်မိသားစုလည်းထောက်ပံ့နိုင်တယ်ကိုယ့်အတွက်လည်းလုံးချုံမှုရှိတယ်ကိုယ်နိုင်ငံမှာကျတော့ပင်မနဲ့ပတ်စစ်ရတာလည်းနေတယ်ကိုတည်းလုံးချုံမှုမရှိဘူးအဲအကြောင်းမျိုးနိုင်ငံသားကိုထွက်လာခဲ့
တယ်။အဲ300ကျော်ထိထောက်ပံ့ခဲ့ရတယ်။ဟိုကသူများအစီအစဉ်နေပြီးတော့အဲရှစ်ချက်တို့ပြီးပြီးတော့ရှိခဲ့ရတယ်။လာစဉ်ရှစ်ချက်နဲ့ပြီးနေရ။အဲ့ဒီငွေဟာဒီတမန်နိုင်ငံမှာကျုံထားပြီးတော့အလုပ်လုပ်ပြီးတော့ပြန်ဆက်အောင်။အဲလမ်းပြောတယ်အိမ်ကအရင်လမ်းပြောတယ်ဟိုအကျွေးရှင်ရတော့အတူလမ်းတလပြရတယ်အတူမပေးလို့ခဏခဏလာမေးတယ်တဲ့။အဲလောက်ကရပြီလားဗညာအဲ့လိုမျိုးလာတာမေးတယ်။အဲလောက်ကတော့မရသေးဘူးလို့ဒီမှာဟိုအီတင်မကဟိုလောက်ကတတိယလာပြီဆိုပြီးတော့တတိယလာဆက်သွဲလိမ့်မယ်တတိယလာဆက်သွဲလိမ့်မယ်ဆိုပြီးတော့နှိမ့်စင်ညာရှိလုံနေတာအဲတလာမဆက်သွဲဘူး။အဲ့ဒါဆောင်နေတယ်အဲ့ဒါဆောင်နေတယ်အဲဆိုပြီးတော့အင်အားအဖေနဲ့မင်းနဲ့ကိုပြောပြတယ်။ အဲကျွေးသမားလည်းခဏခဏတောင်းနေလို့လည်းအေဂျင့်ဘက်ကပြောပြတယ်ဒါပေမဲ့အေဂျင့်ဘက်ကတိတိစတာမလုပ်ဘူးအလုံးအလုံးကတော့ဒီမှာတော့ဆယ်တန်းအောင်ခဲ့ဆယ်တန်းနဲ့ပြီးခဲ့အဲဒီမှာဒီနေ့ကမှဆယ်တန်းနဲ့အောင်ခဲ့ဆိုတော့ကြုံရကြပန်းမဲ့လုပ်လို့ရမှာပေါ့ဒီမှာတော့ရလဲလို့ပဲလုပ်ရမှာပေါ့ဒီရပါအလုံးမရှိသေးဘူးအေဂျင့်တွေကတစ်ဖက်အလုံးဆက်တွေ့လာမယ်ဆိုပြီးတော့သူအဲ့လိုပဲပြောနေအင်တာဗျူးလာမယ်လာမယ်ဆိုပြီးတော့အဲ့လိုပဲချိန်ထားတယ်တခြားမိန်းကလေးလည်းရှိရယောက်ျားလေးလည်းရှိရအယောက်40 50လောက်ရှိရသူတို့အဲ့လိုပဲချိန်ထားပြီးတော့တကယ်ရင်ကြာတော့မလာသေးဘူးမိန်းကလေးလည်းသူတို့အရွယ်20ကျော်အဲ့လောက်လေးပဲနေလာတော့သူတို့နေတဲ့နေရာပြီးရစားလာတော့ကိုယ့်ကိုချက်စားတယ်ဟုတ်ဒီမှာပဲရတဲ့အလုပ်လုပ်ရတော့မှာမှာပြရအောင်ပြန်မြန်မာပြမဲ့စာဒီမှာပဲကြက်ရတဲ့လို့လုပ်ပြီးတော့မိဘကိုထောက်ပံ့ချင်
မှာအလုတ်ပြည်ပမှာအလုတ်လာရှာတဲ့မြန်မာလူငယ်မိန်းကလေးတချို့ VOE ကိုပြပြသွားတာပါရှင်သူတို့ရဲ့လုံခြုံရေးကြောင့်မျက်နှာကိုဝါးပေးထားတယ်လို့အတန်ကိုလည်းပြောင်းလဲပေးထားတာဖြစ်ပါတယ်အခုဆက်ပြီးတော့မလေးရှားမှာရှိတဲ့ဒုက္ခသည်တွေတရားဝင်အလုတ်လုတ်ခွင့်ပြုဖို့မလေးရှားအစိုးရဘက်ကစဉ်းစားနေတဲ့သတင်းကိုတင်ပြပေးကြပါတယ်မလေးရှားနိုင်ငံမှာဒုက္ခသည်ဖြစ်တဲ့တရားဝင်မှတ်ပုံတင်ထားတဲ့သူတွေကိုအလုတ်လုတ်ကင်ခွင့်နဲ့တခြားလူမှုရေးဆိုင်ရာအကူအညီတွေပေးသွားဖို့မလေးရှားအစိုးရအနေနဲ့စဉ်းစားနေတဲ့အကြောင်းမြန်မာဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေက VOA မြန်မာပိုင်းကိုပြောပါရတယ်။မလေးရှားလွှတ်တော်အတွင်းမှာအစိုးရတာဝန်ရှိတဲ့သူတွေရဲ့ဆွေးနွေးပြောဆိုချက်တွေကိုကိုးကားပြီးတော့ဒုက္ခသည်ကူညီပေးနေတဲ့အဖွဲ့အစည်းတွေကပြောပြကြတာဖြစ်ပါတယ်။မလေးရှားအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။ရန်ကုန်ကသတင်းပေးပို့ထားတာကိုအလိမ္မာကပြောပြပေးပါမယ်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR မှာမှတ်ပုံတင်ထားတဲ့မလေးရှားနိုင်ငံကဒုက္ခသည်တွေကိုအစိုးရကမကြခင်မှာအလုပ်လုပ်ခွင့်ပေးဖို့စီစဉ်နေကြောင်းမလေးရှားကမြန်မာဒုက္ခသည်ကူညီရေးအဖွဲ့အစည်းတွေကပြောပါရယ်လှူဒါန်းလိုအပ်ချက်များလာတာကိုနိုင်ငံရေးပါတီတချို့ကမလေးရှားလွှတ်တော်မှာတင်ပြခဲ့တာကြောင့်အစိုးရဒီကိစ္စကိုစဉ်းစားခဲ့တာလို့မလေးရှားသတင်းတွေမှာဒီကနေ့ဖော်ပြခဲ့တာပါဒုက္ခသည်မြန်မာနိုင်ငံသားတွေကဘသူတွေကိုဦးစားပေးပြီးတော့အလုပ်လုပ်ခွင့်ပေးမယ်ဆိုတာကိုလာမဲ့လွှတ်တော်အစည်းအဝေးမှာဆုံးဖြတ်ဖို့ရှိတယ်လို့လေးဝတီပရာဟိတအသိတီထောက်သူဦးသိန်းစိန်ထွန်းက VOA ကိုပြောပါတယ
်။ပထမဆုံးကျွန်တော်တို့2008ကယူအရှာကမလေးရှားနိုင်ငံမှာရှိရထားတဲ့ကတ်တယ်ပေါ့နော်။ဒီလူတွေကတင်းတောက်တဲ့ဆေးကရထားတဲ့လူကအကုန်လုံးဒုက္ခတွေတရားဝင်ရှိတဲ့လူတွေကိုမလေးရှားအစိုးရနဲ့ UNHCR ကဒီဆွေးနွေးပြီးတော့သူတို့အလောင်းခန်းပေးမှာပေါ့အဲ့ဒါသဘောပါစံတဲ့လူကတော့ဘလို့အစီအစဉ်ရှိမလဲဆိုတော့သူတို့နောက်အပတ်အစည်းအဝေးမှာပဲအဖြစ်ဆက်မယ်လို့ကျွန်တော်တို့ကြားသိရပါတယ်ကျွန်တော်စစ်တွဲနေက UNHCR ကဒုတိယလူကြီးနဲ့ကျွန်တော်လည်းတွေ့ပြပါတယ်သူနော်လာမယ့်လတ်တော်အပတ်ကိုသူတို့စောင့်ဆိုင်ပေးမယ်။စောင့်ဆိုင်ပေးပြီးမှ UNHCR ကတရားဝင်ညင်ပြင်းတယ်လို့သူဒီလိုတော့ပြောလို့ရှိပါတယ
်။မလေးရှားအစိုးရကလက်တလောမှာတရားဝင်မထုတ်ပြန်သေးပေမဲ့ UNHCR အသီးမှတ်ပြုကတ်ကိုကိုင်ဆောင်ထားသူအလုံးအလုံးလုံးခွင့်ရလိမ့်မယ်လို့မြန်မာအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။မလေးရှားစားတောက်ဆိုင်လုပ်ငန်းရှင်တွေကတော့သူတို့လုပ်ငန်းတွေမှာအလုပ်သမားပြက်လက်နေပြီးတော့လုပ်သားအင်အား25,000လောက်လိုအပ်နေတယ်လို့သတင်းဌာနတွေကပြောပါတယ်။စပိုဆောင်ကနေငွေကင်စပွဲထိုးလို့နေရာတွေအထိလှုပ်သားလိုအပ်နေတာလို့ပြောပါတယ်။မလေးရှားက UNHCR မှာမှတ်ပုံတင်ထားတဲ့မြန်မာနိုင်ငံကဒုက္ခသည်ပေါင်း 39,200 မှာရွေးကြက 60 ရာခိုင်နှုန်းရှိပါတယ်။မလေးရှားမွတ်စလင်စားတောက်ဆိုင်များအသင်းကတော့သူတို့ကိုအလုံးလုံးခွင့်ပေးပြီးတော့လိုအပ်ချက်ကိုဖြည့်တင်းပေးဖို့မလေးရှားအစိုးရကိုအကြံပြုထားတာလည်းရှိပါတယ်။မြန်မာဒုက္ခသည်တွေအလုံးလုံးခွင့်ရမယ်ဆိုရင်လောလောဆယ်မှာအဆင်ပြေသွားနိုင်ကြောင်းဦးသားစိန်ထွန်းကပြောပါတယ
်ကျွန်တော်တို့ကလူမှုကိစ္စရေးအခွင့်ကိုလောင်းနေတဲ့လူတယောက်ဆိုတော့ဟောဟောတော့နော်ကျွန်တော်တို့ကဒီသတင်းကိုတော့ကျွန်တော်တို့ကြိုဆိုပါတယ်ကိုလုံးကိုကြိုဆိုပါတယ်မလေးရှားဆိုရအနေနဲ့လေတော့ကျွန်တော်တို့ရဲ့နိုင်ငံအခြေအနေကိုကြည့်ပြီးတော့ဒီလိုလောက်ပြတာကိုတော့ကျွန်တော်တို့ကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
မလေးရှားကလုပ်ငန်းရှင်တွေကတော့မြန်မာပဲဖြစ်ဖြစ်ဘယ်နိုင်ငံကလာတဲ့ဒုက္ခသည်တွေဖြစ်ဖြစ်လက်ခံဖို့အသင့်ရှိတယ်လို့သတင်းဌာနတချို့ကပြောပါတယ်။ဒါပေမဲ့ဒုက္ခသည်တွေကတရားဝင်အလုံးလုံးခွင့်ကိုရထားမယ်ဆိုရင်အစိုးရနဲ့လုပ်ငန်းရှင်ကြားမှာပြဿနာတွေရှိလာမှာမဟုတ်ဘူးလို့လည်းပြောပါတယ်။မလေးရှားနိုင်ငံဟာကုလဒုက္ခသည်များဆိုင်ရာ1958ကိုဗစ်ရှင်းစာချုပ်နဲ့နောက်ဆက်တွဲစာချုပ်တွေကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပါဘူး။ဒါပေမဲ့မလေးရှားဝင်ကြီးချုပ်ယုံဖက်ဒရယ်နယ်မြေများဆိုင်ရာဝင်ကြီး ဇယ်လီဟာမစ္စတာဖာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလ12ရက်မှာလွှတ်တော်ကိုစာရေးပေးပို့ခဲ့တာရှိပါတယ်။ဒုက္ခသည်တွေတတိယနိုင်ငံကိုရောက်တဲ့အခါဒါမှမဟုတ်နေရက်ကိုပြန်ခွင့်ရတဲ့အချိန်အထိမလေးရှားအစိုးရကနေထိုင်ခွင့်ပေးထားတယ်လို့သူကပြောပါတယ်။UNHCR နဲ့အစိုးရအတိအမှတ်ပြုဒုက္ခသည်တွေကိုအလုံးလုံးခွင့်ပြုတာအပါအဝင်လူမှုအထောက်အပံ့တွေပို့ပေးရေးအဆိုပြုထားတဲ့အကြောင်းဒါပေမဲ့လည်းအဆိုပြုချက်ကိုပြန်ပြီးစီစစ်နေစေအချောတက်ရေးဆွဲနေစေဖြစ်တဲ့အကြောင်းဝင်းကြီးဇယ်လီဟာမူစတာဖာကပြောခဲ့တာဖြစ်ပါတယ်ရှင
်။ဒါကတော့မလေးရှားနိုင်ငံမှာဒုက္ခသည်တွေကိုတရားဝင်အလုံးလုံးခွင့်ပြုဖို့မလေးရှားအစိုးရစဉ်းစားနေတဲ့တရင်အလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE American တန်ကနေ2025ခုနှစ်ဖေဖော်ဝါရီလ18ရက်အင်္ဂါနေ့ညထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ30 kHz 9963ညတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့ညမှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးကဘာတလွှားခီးသွွားအစီအစဉ်နဲ့ဆိုရှယ်မီဒီယာတွေပေါ်ကသတင်းတိုလေးတွေစူးစီးတင်ပြပေးထားတာတွေကိုတင်ပြပေးဖို့ရှိပါတယ်။အရင်ဆုံးတော့မြေကြီးဩဇာကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာလယ်သမားတွေဟာဒေသအလိုက်မိမိတို့ပိုင်တဲ့လယ်မြေတွေပေါ်မှာစိတ်ကြိုက်စဘာမျိုးတစ်ခုတည်းကိုသာစိုက်ပျိုးကြသလိုမိသားစုစားဖို့ဆိုပြီးကောက်ညင်းစဘာကိုတော့အနေချင်းစိုက်ပျိုးကြပါတယ်။ဒီလိုမျိုးဆန်စဘာနဲ့ကောက်ညင်းစဘာနှစ်မျိုးစလုံးကိုပူးတွဲပြီးတော့စိုက်ပျိုးကြတဲ့အတွက်ဝိမုံတွေအပြန်အလှန်ကူးကြပြီးတော့မူလမျိုးရင်းတွေတဖြည်းဖြည်းပြောင်းလဲကုန်ပါတယ်။ကိုခမောင်စိုးမင်းကဒီသတင်းမဲ့ရဲ့မြေကြီးဩဇာအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါတယ
်။မြန်မာနိုင်ငံကယာပြီးလိုက်ဒေသအလိုက်ရိုးရာပုံအများစုဟာကောင်းချင်းဆန်နဲ့ထညက်ကိုအခြေခံပြီးလှုပ်ကြတာကများပါတယ်။အဲ့ဒီအတွက်လယ်သမားအများစုကလည်းဆန်စပါးကိုသာအဓိကထားစိုက်ပျိုးကြပြီးကောင်းချင်းဆန်ကိုစီးပွားပြစ်စိုက်ပျိုးကြတာမျိုးတော့မရှိကြပါဘူး။မိမိမိသားစုစားဖို့ဒါမှမဟုတ်မိမိရိုက်ရွာအလိုက်ဝိုင်းဖွဲ့မုန်းလုံစားကြဖို့လောက်ပဲစိုက်ပျိုးကြတာကများပါတယ်။အဲ့ဒီလိုစိုက်ပျိုးကြရမှာရေပူရအဖြစ်မိမိပိုင်ဆန်စပါးစိုက်တဲ့လက်ွက်ထဲကအသေးဆုံးလက်ွက်ထဲမှာဒါမှမဟုတ်စိုက်ပျိုးကွက်တွေထဲကဒေါင်းတနေရာမှာစိုက်ပျိုးကြလိမ့်ရှိပါတယ်။ဒါကြောင့်လေကောင်းချင်းစိုက်တဲ့လက်ွက်ဟာအဓိကဆန်စပါးစိုက်ပျိုးတဲ့လက်ွက်တွေနဲ့တကြောတဲ့တစက်တစက်တဲ့ဖြစ်နေပါဗါတယ်။အဲ့ဒီအတွက်ဆန်စပါးနဲ့ကောင်းချင်းစပါးဟာစပါးအချင်းချင်းမျိုးရင်းတူတဲ့အတွက်ဝိမုံတွေအပြန်အလှန်ကူးကုန်ကြပါတယ်။အကျိုးဆက်ကတော့ဆန်စပါးကိုကောင်းချင်းစပါးကိုမူရင်းမျိုးရင်းတွေတဖြည်းဖြည်းပြောင်းလဲကုန်ကြပြီးမျိုးနော်တွေဖြစ်ကုန်ကြတယ်လို့စိုက်ပျိုးရေးပညာရှင်တွေကပြောပါတယ်။ဒါပေမဲ့လယ်သမားအများစုကတော့အဲ့ဒီလိုဝိမုံကူးတဲ့သဘာဝကိုဂရုစိုက်တာသတိပြုအလေးထားတာတိတ်မရှိကြပါဘူးဒီလိုစဘာမျိုးတွေတစ်ခုနဲ့တစ်ခုဝိမုံကူးတဲ့အကြောင်းကိုရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းလည်းဖြစ်ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခအဖွဲ့ FAO ဝန်ထမ်းဟောင်းလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
စိုက်တာကတော့ကျွန်တော်တို့နယ်မြေဒေသကိုက်တဲ့စပါးကျွန်တော်တို့စိုက်လို့ရတယ်။တကွင်းတစ်ဆက်သေးပေါ့နော်။ချေချေပြက်ပြက်ကိုဒီမျိုးဆိုရင်ဒီမျိုးကျတဲ့ပဲစိုက်ပြီးတော့ပေါ့နော်။တကီရွယ်ပြီးတော့စိုက်တင်တယ်ပေါ့နော်။အဲ့လိုမဟုတ်ဖက်နဲ့ခါစပါးမျိုးတွေကလည်းစိုက်တယ်။စပါးအချင်းချင်းဆိုတဲ့အတကြောင်မို့အခြားမျိုးတွေအားဒီဝတ်မုံတွေကူးတယ်ဝတ်မုံကူးပြီးတော့နောက်တစ်ခေါက်သူ့အနေနဲ့ထွက်လာတဲ့စပါးမျိုးစေ့တွေကြတော့ကျွန်တော်တို့သဘောတူသူ့ရဲ့အနံ့အသက်ကပထမမှာအရန်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာလို့နောက်တစ်ခုကကျွန်တော်သူ့ရဲ့ဆန်စပါးရဲ့ဆန်စည်းရဲ့အရွယ်အစားကရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးမှမှစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကဆန်စည်းလုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောချက်မိပြီးတော့ဝတ်မုံကူးပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုဒါပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းကျွန်တော်တို့ကရတော့မှာမဟုတ်ဘူးဒီမျိုးတွေကကြာလာတဲ့အခါကျတော့ဆက်မျိုးလို့ဖြစ်သွားတာပေါ့နော်
မြန်မာနိုင်ငံမှာကောင်းချင်းဆန်ကိုရိုးရိုးကောင်းချင်းဆန်ဖြူနဲ့ငချိတ်ဆန်ဆိုပြီးနှစ်မျိုးပဲစိုက်ပျိုးကြပါတယ်။ကောင်းချင်းကိုတော့ဆန်ထမင်းလိုနေ့စဉ်စားသုံးကြတာမျိုးမရှိဘဲပေါင်းပြီးအဖြူတစ်ဝက်ငချိတ်တစ်ဝက်ရောစပ်စားကြတဲ့ဓလေ့ရှိပါတယ်။ စောစောကပြောခဲ့သလိုမျိုးမိမိလက်ွက်ထဲကအလင်းတင်တဲ့နေရာမှာပဲကောင်းငင်းဖြူနဲ့ငချိတ်ကိုစိုက်ပျိုးကြတဲ့အတွက်မူရင်းဆန်စပါးနဲ့ဝတ်မုံရောပြီးကြာလာတဲ့အခါမှာကောင်းငင်းဖြူတွေဟာစီစီကပ်ကပ်သိမ့်မရှိကြတော့ပဲဆန်ပုံစံမျိုးဖြစ်သွားသလိုဆန်ရဲ့အရသာပိုင်းမှာလည်းမတိမတာပြောင်းလဲသွားတယ်လို့စိုက်ပျိုးရေးသမားတွေကပြောပါတယ်တကယ်တော့ကောင်းငင်းဆန်ဟာအဖြူကောငချိတ်ကောဈေးကောင်းပြီးထမင်းဆန်ထက်ဈေးကြီးပါတယ်အဲ့ဒီအတွက်တချို့မြေလက်ပိုင်းကလောက်ွက်ငယ်လေသမားတချို့ကတော့ကောင်းငင်းဆန်တီးတန့်စိုက်ပျိုးလာတာတွေရှိလာပြီလို့တောင်သူလေသမားဂျာနဲ့တချို့မှတွေ့ရပါတယ်။သို့တော့ကောင်းငင်းကိုရိုးရမုန်းလို့တာနဲ့တခါတရံမှသာစားသုံးကြတာမျိုးရှိတဲ့အတွက်ကြဲကြဲပြန့်ပြန့်စိုက်ပျိုးဖို့ကတော့မလွယ်ကူသေးဘူးလို့ဆိုပါတယ်။ဒီနေရာမှာမြန်မာနဲ့ယဉ်ကျေးမှုချင်းတူတဲ့ထိုင်းနိုင်ငံကကောင်းငင်းကိုမြန်မာတဲ့ပုံမှုစားသုံးကြတာတွေ့ရပါတယ်။အဲ့ဒီအတွက်ကောင်းငင်းဆန်ဖြူနဲ့ငချိတ်ကိုကြဲကြဲပြန့်ပြန့်စိုက်ပျိုးကြပါတယ်။အဲ့ဒီလိုစိုက်ပျိုးရမှာလဲကောင်းငင်းစပားပဲဖြစ်ဖြစ်ဆန်စပားဖြစ်ဖြစ်ဒဇက်ဒဇက်တဲ့ကွင်းအပြည့်စိုက်ပျိုးပြီးအမျိုးမတူတဲ့စပားတီးနှံတွေနဲ့မဆက်ဆက်အောင်ကန့်သက်ထားလိရှိပါတယ်။ဒါဟာအထူးကဝိမုံမကူအောင်လို့ရည်ဝဲတာပဲဖြစ်ပါတယ်။ဒီနေရာမှာကောင်းငင်းဆန်တစ်မျိုးဖြစ်တဲ့ငချိတ်နဲ့ပတ်သက်လို့ပြောချင်တာကအခုအခါမှာကျမ်းမာရေးနဲ့ညီညွတ်တဲ့ဆိုပြီးထိုင်းနိုင်ငံမှာထမင်းအနေနဲ့တော်တော်များများစားသုံးလာကြသလိုအနောက်နိုင်ငံတွေမှာလည်းစားသုံးလာကြပါတယ်။အယောင်အရင်အဖြော့အပေါ်မူတည်ပြီး rice berry ဒါမှမဟုတ် brown rice လို့ခေါ်ကြတဲ့ငချိတ်ကောင်းငင်းဆန်ကိုထိုင်းနိုင်ငံမှာစီးပွားဖြစ်စိုက်ပျိုးကြတဲ့အထက်မှာပါဝင်ပါတယ်။ကဘာမှာဆန်စပါးထုတ်လုပ်တင်ပို့တဲ့ဒုတိယအဆင့်ရှိတဲ့ထိုင်းနိုင်ငံမှာတော့ဘဲစပါးမျိုးပဲစိုက်စိုက်တခြားစပါးတွေနဲ့ဝိမုံမကူအောင်အထူးဂယူးစိုက်ပြီးမျိုးရင်းကိုထိမ့်သိမ်းကြပါတယ်။အဲဒီလိုပဲကဘာမှာထိုင်းနိုင်ငံပြည်ရင်ဆန်တတရအများဆုံးတင်ပို့တဲ့ဗီယက်နမ်နိုင်ငံဟာသူတို့နိုင်ငံကနိုင်ငံတကာတင်ပို့တဲ့ဆန်အဟီအသွေးမျိုးရင်းကောင်းကိုတခြားစပါးတွေနဲ့ဝိမုံကူပြီးမျိုးကွဲတွေပေါ်ထွက်မလာရေးအတွက်အထူးဂယူးစိုက်ကြပါတယ်။အဲ့ဒီအတွက်မဲကောင်မြေဝမ်းဒေသတစ်ခုလုံးမှာစပားမျိုးတစ်မျိုးတည်းကိုသာစိုက်ပျိုးကြတယ်လို့ BNN ကိုစိုက်ပျိုးရေးနဲ့ပတ်သက်ပြီးတွားရောက်လေးလာဘူးသူတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ
် BNN ရဲ့အားကောင်းချက်တွေကိုလေ့လာတာပေါ့ဗျာကဘာဟုဆန်တင်ဖို့နိုင်ဆုံးနိုင်ငံဖြစ်ရည်နိုင်တာဘာကြောင့်လဲဆိုတာကိုကျွန်တော်ကသိချင်တာပေါ့ကျွန်တော်သိသလောက်ပြောရရင်တော့ကျွန်တော်တို့သွားလေ့လာတော့အဲဥရောပဘက်ကပို့တဲ့ဆန်အမျိုးအစားကိုဘီယန်တောင်ပိုင်းကအထူးသဖြင့်အဲ့မှာစိုက်တာစိုက်တာမှာသူကတစ်ခွန်းတစ်ပြင်းလုံးစိုက်တာပေါ့လေအဲ့ဒီတစ်မျိုးတည်းပဲအဲ့ဒါသိမ်းပေါင်းများစွာအလိုစိုက်တာတစ်မျိုးတစ်ခေါ်ကြီးပေါ့ရေသွန်းစနစ်တရားအစစနစ်တကျအစုပ်ပြီးကမှစိုက်တာသူတို့အောင်မြင်တယ်ဆန်ပြည်ဦးစီးဌာနတွေကတောင်သူနဲ့ဥရောပကိုပို့မဲ့ဆန်ဆိုအဲ့လိုစိုက်တာ
တစ်ဆက်တည်းမှာပဲကမ္ဘာမှာဆန်အများဆုံးတင်ပို့တဲ့နိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုကြည့်ရင်လေသူတို့ရဲ့ကမ္ဘာကျော်ဘတ်စမတီဆန်ထုတ်လုပ်ရေးကိုမျိုးရိုးဗီဇပြောင်းလဲမသွားအောင်အထူးဂရုစိုက်ကြပါတယ်အဲ့ဒီဆန်ကိုအဓိကထားစိုက်ပျိုးကြတဲ့ပန်ဂျပ်ပြည်နယ်၊ဟာရီယာနာပြည်နယ်နဲ့နယူးဒေလီပြည်နယ်တွေမှာဆိုရင်ဒဇက်ဒဇက်တည်းရှိကြတဲ့စပားစိုက်ပျိုးကွင်းတွေမှာတခြားမျိုးကွဲတွေစိုက်ပျိုးခြင်းမရှိအောင်လယ်သမားတွေကိုယ်တိုင်ကအသိရှိရှိနဲ့ဆင်ခြင်ကြသလိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေနဲ့ကုမ္ပဏီတွေကလည်းကြက်ကြက်မက်မက်ရှိကြပါတယ်ဒါဟာမျိုးမတူတဲ့ဝိမုံတွေကူးလာပြီးမူရင်းဘတ်စမာတီစပားမျိုးကိုထိခိုက်မှကာကွယ်တဲ့အတွက်ဖြစ်ပါတယ်ဒါပြင်အဲ့ဒီလိုဘတ်စမာတီစပားခင်းကြီးမျက်စိတဆုံးအစွန်မှာစပားမျိုးမဟုတ်တဲ့တခြားသီးနှံစိုက်ခင်းတွေဝိုင်းရံထားတာဒါမှမဟုတ်တောအုပ်ကြီးကြားခံပြီးမျိုးမတူစပားတွေရဲ့ဝင်းမုံကူတာကိုကာကွယ်ထားပါတယ်အိန္ဒိယကဘတ်စမာတီလိုကဘာကျော်မဟုတ်ပေမဲ့မြန်မာနိုင်ငံကပေါ်ဆန်းမွေးကိုပဲသုံးသပ်ကြည့်ရမယ်ဆိုရင်မြန်မာနိုင်ငံကပေါ်ဆန်းမွေးဟာအရင်ကနိုင်ငံတကာဆန်အည်သွေးစုရရှိခဲ့ပူပါတယ်အဓိကအထက်မြန်မာပြည်မှာရွှေဘိုမြို့နယ်နဲ့အောက်မြန်မာပြည်အေယာဝတီမြို့ဝကျွန်းပေါ်ကမြောင်းမြမြို့နယ်တွေမှာအဓိကစိုက်ပျိုးကြတာဖြစ်ပါတယ်။ဒါပေမဲ့လည်းပေါ်ဆန်းမွေးဟာဟိုအရင်ကလိုအမွေးအနှံ့တွေရော့ချပြီးဆန်လုံးဆန်သွဲတွေလည်းမတိမတာပုံစံပြောင်းလာတာကိုဆန်ကုန်တဲ့တွေနဲ့စားသုံးသူတွေကသတိထားမိကြပါတယ်။ဒါဆိုရင်တစက်တစက်တည်းရှိတဲ့စိုက်ပျိုးမြေမှာစံထားတတ်မှတ်ထားတဲ့မျိုးရင်းတစ်ခုတည်းကိုစိုက်ပျိုးကြတာမဟုတ်ဘဲမျိုးကွဲစပားတွေဂျာဖောက်စိုက်ပျိုးလာတဲ့အတွက်ဝိမုံကူပြီးမူလမျိုးရိုးဗီဇတွေပါပြောင်းလဲလာတာဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်တွေကဆိုကြပါတယ် တကယ်တော့ဝင်းမော်ကူတယ်ဆိုတာတပင်နဲ့တပင်စိုက်ခင်းတခင်းနဲ့တခင်းအကြာအပင်တွေအောင်မြင်ဖြစ်ထွန်းရေးအတွက်အရေးကြီးပါတယ်လိုအပ်ပါတယ်အခုလိုပြောရတာကမျိုးမတူတာတွေရောပြီးမျိုးကွဲတွေပေါ်လာတာကိုဆိုလိုခြင်းဖြစ်ပါတယ်တောင်သူလယ်သမားအများစုဟာမီယိုဖလာအရာစိုက်ပျိုးရေးကိုလုပ်ကင်တာဖြစ်ကြတဲ့အတွက်ဝင်းမုံကူးတဲ့သဘောတရားကိုသိမသိရှိကြပါဘူးသူတို့တွေသီးနှံစိုက်ပျိုးရေးနဲ့အသိအမြင်ဘုဒ္ဓနဲ့ပါရတာဟာစိုက်ပျိုးရေးဌာနတွေကနယ်စင်ပညာပေးတာတွေမရှိတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်ခင်ဗျာ
ကိုခေမောင်ဆိုမင်းတင်ဆက်ပေးခဲ့တဲ့မြေကြီးဩဇာအစီအစဉ်မှာရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးသတင်းဆောင်မှတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမာကိုရူဘီယိုကဟာမတ်စ်တွေကိုတုတ်တင်ဖယ်ရှားရမယ်ဆိုပြီးတော့ပြောလိုက်ပါတယ်။အစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဂါဇာမှာဟာမတ်စ်တွေရဲ့ဩဇာအပီးတိုင်ဖယ်ရှားဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သဘောထားကိုထပ်လောင်းပြောကြားလိုက်တာဖြစ်ပါတယ်။ VOA သတင်းတော် RS Arabosity ပေးပို့ထားတဲ့သတင်းကိုတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်မအစီအစဉ်မှာကိုအောင်အောင်ကတင်ပြပေးထားပါတယ်။
ဟမတ်စ်တွေအစ္စရေးကနေဖမ်းသွားတဲ့တစားကန်250လောက်တည်းကအမျိုးသားတစားကန်3ဦး15လတာချုပ်နှောင်ခံရပြီးတဲ့နောက်ပြန်လွတ်လာတာပါအစ္စရေးနဲ့ဟမတ်စ်ကြားအထူးခိုက်မခံတဲ့အပြစ်ခတ်ရစဲသဘောတူညီချက်အရာတစားကန်တွေနဲ့အချင်းသားတွေကုလိုလဲလှယ်တာပါအခုလွတ်မြောက်လာသူတွေတဲ့အစ္စရေးနဲ့အမေရိကန်နိုင်ငံသားဆာဂီဒီကယ်ခံလဲပါဝင်ပြီးခုအခါသူဇနီးနဲ့ပြန်လည်ဆုံတွေ့နေပါပြီသူဇနီးနဲ့တမီးနှစ်ဦးဟာ2023ခုနှစ်အောက်တိုဘာ9ရက်ဟာမတ်စ်တွေဝင်စည်းချိန်လုံခြုံတဲ့အခန်းထဲမှာပုံအောင်နေခဲ့တာပါကုလတစားကန်တွေလွတ်လာချိန်မှာပဲနိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုလည်းအရှိအလယ်ပိုင်းကိုရောက်နေပါတယ
် Hamas cannot continue as a military
ဟာမတ်စ်တွေအစိုးရတပ်ဖွဲ့လိုမျိုးဆက်ပြီးလက်နက်ကင်တွေလိုမရတော့ပါဘူးလက်နက်ကင်တပ်ဖွဲ့အနေနဲ့ရဲတီဗီအုပ်ချုပ်ရေးထူထောင်တာဒါမှမဟုတ်အကြမ်းဖက်အင်အားသုံးပြီးအုပ်ချုပ်တာမျိုးဆက်လုပ်နေငြိမ်းချမ်းရေးဖို့မဖြစ်နိုင်ပါဘူးဒါတွေကိုအဆုံးသတ်ပြေးရပါမယ
်It must be eradicated.
လွတ်လာတဲ့တစားကန်တွေမိသားစုနဲ့ပြန်လည်စုံစည်းကြပြီးစေကူတမှုခံယူနေချိန်မှာရူဘီယိုနဲ့ဘန်ဂျမင်နက်တန်ယာဟုကဒေတာတွင်အီရန်ရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်
။ Today Secretary Rubio and I had a very
ငကိုင်းဝန်ကြီးရူဘီယိုနဲ့ကျွန်တော်တို့အဖွဲ့ကိစ္စရအတော်များများဆွေးနွေးကြတာပါ။အီရန်ကိစ္စလောက်အရေးကြီးတာဘာမှမရှိပါဘူး။ Israel နဲ့ American အတူရတည်ပြီး Israel ကိုချင်းချောက်မှုကိုတုံ့ပြန်ရမှာပါ။အရာဒေါ်လာနျူကလ িয়ার လက်နဲ့ပိုင်ဆိုင်လို့မရဘူးဆိုတာကိုကျွန်တော်တို့သဘောတူကြပါတယ်။ဒေတာရင်းအီရန်ရဲ့ရန်လိုတဲ့လောက်ရတဲ့အဆုံးတတ်ပြဖို့လည်းသဘောတူခဲ့ကြပါတယ
်။ Israel Hamas အပြစ်ရရေးသဘောတူညီချက်အရထောင်ဒဏ်တသက်ချခံနေရသူ36ဦးအပါအဝင်ပါလက်စတိုင်း369ဦးကို Israel ကပြန်လွှတ်ပေးခဲ့ပါတယ်။ Israel ကတော့အဲ့ဒီလူတွေကိုအကြမ်းဖက်သမားတွေလို့သတ်မှတ်ထားပြီးပါလက်စတိုင်းတွေကတော့လွမြောက်ရေးတပ်ပွဲဝင်တွေလို့ခေါ်ဆိုရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဂါဇာကိုထိန်းချုပ်လိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းထပ်လောင်းပြောကြားပါရတယ်
။ We're going to have it. We're going to keep it.
ကျွန်တော်တို့လက်ထဲရောက်လာမှာပါ။ထိမ့်သိမ်းထားပြီးတော့ငြိမ်းချမ်းရအောင်လဲဆောင်ရွက်မှာပါ။နောက်ထပ်ဘာပြဿနာမှရှိမှလည်းမဟုတ်ပါဘူး။ကျွန်တော်တို့ကအဆင်ပြေဆုံးဆောင်ရွက်သွားမှာကြောင်းဘယ်သူကမှလည်းမေးခွန်းလာထုတ်လို့ရမှာမဟုတ်ပါဘူး။နေမြေဖုံးဖြိုးတိုးတက်ဖို့အရှိန်အဟုန်နဲ့အကြီးမားဆုံးအရှိန်အဟုန်နဲ့ဆောင်ရွက်မှာပ
ါဟာမတ်စ်ရဲ့စစ်ပွဲအတွင်းအစ္စရေးကဂါဇာကိုအကြီးအကျယ်ပုံကျဲတိုက်ခိုက်ခဲ့တာပါအကြမ်းဖက်တွေကိုပြစ်မှတ်ထားတုတ်တင်ခဲ့တာဆိုပေမဲ့လည်းပါလက်စတိုင်းတောင်းနဲ့ချီတည်ဆုံးခဲ့ပါတယ်ထရမ့်ကတော့ဂါဇာကပါလက်စတိုင်းနှစ်သက်သမသုံးသန်းလောက်ကိုအိမ်နီးချင်းအီဂျစ်နဲ့ဂျော်ဒန်ကလက်ခံပေးဖို့ပြောဆိုနေတာပါခင်ဗျာ
ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးသတင်းဆောင်ပါပါရှင်အခုဆက်ပြီးတော့ကဘာတလွားခီးသွားစီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အသေးနှလုံးပုံလက်ဆောင်အထူးပြုခရိုအေးရှားမြောက်ပိုင်းအကြောင်းကိုတင်ဆက်ပေးထားပါတယ်ခရိုအေးရှားနိုင်ငံမြောက်ပိုင်းဒေသကိုအလဲသွားတယ်ဆိုရင်အသေးပုံကွကီးမုတ်လေးတွေကမဝယ်မဖြစ်တဲ့အိမ်အပြန်အမှတ်တရလက်ဆောင်တွေဖြစ်ပါတယ်စားလို့ရတဲ့ပစ္စည်းတွေနဲ့လှလှပပလှုပ်ထားပေမဲ့စားဖို့အတွက်အလှဆင်ဖို့ရည်ရွယ်လှုပ်ထားတဲ့အသေးပုံမုတ်လေးတွေအကြောင်းမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားစီစဉ်ကနေတွားကြည့်ကြရအောင်ပါရှင
်ခရိုအေးရှားနိုင်ငံမြောက်ပိုင်းဒေသမှာရှိတဲ့မာရီယာဘီစထရီစာမြို့ကိုရောက်ပြီးဆိုရတဲ့မြို့နာမည်ရေးထားတဲ့အသေးပုံဆိုင်ပုတ်ကြီးကကြိုးစုံနေပါတယ် ဒီဒေသဘက်မှာ18ရာစုလောက်ထဲကရေပန်းစားခဲ့တဲ့အသဲပုံ ginger bread cooking ပုံတွေကြောင့်အခုလိုမျိုးမြို့အဝယ်မှာတဲ့ကအနီရောက်အသဲပုံ cooking ပုံဆိုင်းပုံကြီးကိုတွေ့ရတာပါလီချီတားလို့ဒေသခံတွေပြောကြတဲ့ cooking ပုံတွေကဥရောပတခြားနေရာတွေမှာ Christmas အချိန်မျိုးတွေ့ရလေးရှိတဲ့ ginger bread cooking ပုံတွေနဲ့ဆင်ပါတယ်ဒါပေမဲ့ creation မြောက်ပိုင်းဒေသဘက်ကမုံတွေရဲ့ထူးခြားမှုကတော့မုံတစ်ခုလုံးကိုအနီရောက်လှုပ်ထားတာအပြင်အဓိကအသဲပုံတွေလှုပ်ကြတာဖြစ်ပါတယ်ကူကီမုံလို့ပြောပေမဲ့လီချီတာမုံတွေကစားဖို့မဟုတ်ပါဘူးစားလို့ရတဲ့ပစ္စည်းတွေအယောင်တွေနဲ့လှုပ်ထားပေမဲ့အထူးကလက်ဆောင်ပေးဖို့ရည်ရွယ်လှုပ်ထားတာပါခရိုရှားနိုင်ငံဇာဂရက်မြို့တော်ရဲ့မြောက်ဖက်25မိုင်လောက်သာဝေးတဲ့မာရီယာဘီစထရီစာမြို့မှာခရိုရှားလူမျိုးတွေအထွတ်အမြတ်ထားတဲ့စိန့်မယ်ရီဘုရားရှိခိုးကျောင်းရှိပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်တည်းကဒီဘုရားရှိခိုးကျောင်းကိုလာပြီးဝတ်ပြုကြတဲ့ဘုရားဖူးတွေကြောင့်လီချီတာကူကီမုံလက်ဆောင်တွေလှုပ်ကြတဲ့အစဉ်အလာဟာဒီကနေ့အထိရှိနေတာဖြစ်ပါတယ် The Shrine of St. Mary ဘုရားကျောင်းကိုခရိုရှားနိုင်ငံရဲ့နိုင်ငံတော်ဝတ်ပြုကျောင်းအဖြစ်1915ခုနှစ်ထဲကသတ်မှတ်ထားတာကြောင့်ဒီကိုတကူးတကလာပြီးတော့ဆူတောင်းဝတ်ပြုကျသူတွေမပြတ်ရှိပါတယ
်လီချီတာဒီအကောဝေဒမွန်ပေါ်စ်မာရီဘီစစ်စဒိုစတာဗေဇန်ကိုဆွေးတမိုင်းကျောင်းနဲ့ပြောမယ်ဆိုရင်တော့လီချီတာလက်ဆောင်တွေဟာမာရီယာပီထရီစာမျိုးကစိတ်မီရီဘုရားရှိခိုးကျောင်းနဲ့ဆက်ဆက်ပါတယ်communicate ဘာသာရေးဖိနှိပ်ခံထားတဲ့ကာလတွေမှာတော့ဖျားရှိခိုးကြောင်းစီကိုလာပြီးတော့ဝတ်ပြုတဲ့ဖျားဖူးတွေရှိခဲ့တာကြောင့်လက်ဆောင်မုံလို့တဲ့အလေးထားပျောက်ပြတ်မသွားတာပါဒီဘက်ကိုဘာသာရေးကြောင်းလာတဲ့ဖျားဖူးတွေကရိုးရာပုံမြင်တွေထဲမှာပါတဲ့အတိုင်းပဲအမတ်တရားလက်ဆောင်ပစ္စည်းတွေကိုလည်းဝယ်သွားခြင်းကြပါတယ်ဒါကြောင့်လည်းလီချီတာလက်ဆောင်လုပ်တဲ့အစဉ်လာဆက်ပြောရှိတာပါပြပူလာကြတာရောအသေးပုံမုတ်လက်ဆောင်လုပ်တာရောတစ်ခုနဲ့တစ်ခုဆက်ဆက်နေတဲ့အရေးကြီးတဲ့အကြောင်းလေးလို့ကျွန်မထင်ပါတယ်
။ချစ်သူခင်သူတွေကိုလက်ဆောင်ပေးဖို့အမှတ်တရပစ္စည်းတွေအဖြစ်နဲ့လီချီတာမုတ်တွေကိုဝယ်ကြတာမို့အသေးပုံတွေကလူကြိုက်အများဆုံးဖြစ်ပါတယ်။အထူးသဖြင့်ခရိုအေးရှားမှာလူငယ်အမျိုးသားတွေကသူတို့သဘောကျတဲ့မိန်းကလေးတွေကိုလက်ဆောင်ပေးပြီးအသိပေးတဲ့အလေးအထားကြောင့်ချစ်ချင်းမေတ္တာကိုကိုးစားပြုတဲ့အနီရောက်အသေးပုံလီချီတာကူကီးမုတ်တွေဖြစ်လာတာလို့လည်းလီချီတာမုံလက်ဆောင်တွေကိုကြွန့်ကြွန့်ကျင်ကျင်လှုပ်တတ်တဲ့ဒေသခံက AP သတင်းဌာနကိုရှင်းပြပါရယ်
။ Значит, сердце никак не популярный облико на самой ма символ.
အသေးပုံကတော့လူကြိုက်အများဆုံးပါ။အနီအောင်ဖြစ်တဲ့အတွက်ချစ်ချင်းမေတ္တာကိုလည်းကိုးစားပြုပါရယ်။ဖျားဖူးတွေအတွက်အဓိကရည်ရွယ်ပြီးတော့လှုပ်တဲ့လက်ဆောင်တွေကနေမှန်သေးသေးလေးတွေထည့်ပေးရဲ့အစဉ်လာဖြစ်လာတာပါ။လူငယ်မျိုးသားတယောက်ဟာသူသဘောကျတဲ့အမျိုးသမီးငယ်တယောက်ကိုလက်ဆောင်ပေးတဲ့အခါမှာဒီမျိုးသမီးငယ်ကအသေးပုံမုံရဲ့မှန်တဲ့ကနေပြီးတော့သူ့ရုပ်သူပြန်ပြီးတော့မြင်တွေ့ရပါလိမ့်မယ်။သဘောကတော့လက်ဆောင်ပေးတဲ့အမျိုးသားဟာသူ့ရဲ့မိန်းကလေးဖြစ်စေခြင်းလို့ပေးတာဆိုတဲ့သင်္ကေတပါ။အသေးပုံတွေအပြင်တခြားပုံစံတွေလည်းလုပ်ပါတယ်။ Christmas ကိုကိုစားပြုတဲ့ခေါင်းလောင်းပုံ၊နှစ်သမီးပုံ၊ Christmas တစ်ပင်ပုံတွေလည်းလုပ်ပါတယ်။ Easter အတွက်လည်းကျဲဥပုံစံ၊ယုံယုတ်ပုံစံ၊လီချီတာ၊ Cookie မုံတွေကိုလုပ်ပါတယ်။ရာသီလိုက်သက်ဆိုင်တဲ့ပုံမျိုးတွေလှုပ်ဖြစ်ကြပါတယ ်1600ပြည့်နှစ်ပိုင်း18ရာစုတွေကလှုပ်လာတဲ့နည်းတွေအတိုင်းခရိုအေးရှားကလီချီတာမုံလက်ဆောင်တွေကိုဒီကနေ့အထိလှုပ်နေကြတာဖြစ်ပါတယ်ဂျုံမုံတကြားမုံဖုတ်ဆိုတာနဲ့ဂျင်းပါတဲ့ဟင်းခတ်အမွှေးမုံတို့နဲ့လီချီတာမုံတွေကိုလှုပ်ကြပါတယ်မုံတွေပေါ်မှာမုံဖုတ်ကျွမ်းကျင်သူရဲ့ကိုယ်ပိုင်ဒီဇိုင်းအလှဆင်မှုမျိုးစုံကိုတွေ့နိုင်ပါတယ်အသေးပုံမုံတွေပေါ်မှာတော့မှန်လေးတွေအပြင်တချို့ကရုပ်ပုံတွေထည့်ကြသလိုတချို့ကချစ်ချင်းပေါ်ပြတဲ့စာသားတွေကိုရေးထားကြပါတယ်မင်္ဂလာဆောင်တွေအတွက်လုပ်တဲ့လီချီတာမုံတွေမှာတော့သတို့သားသတို့သမီးနာမည်နဲ့မင်္ဂလာရက်တွေကိုပေါ်ပြကြလေးရှိပါတယ်လီချီတာမုံကိုကျွန်းကျွန်းချင်းချင်းလုပ်တတ်သူတွေကအစင်စင်လက်ဆင့်ကမ်းလာကြတဲ့လက်မှုအတတ်ပညာတစ်ခုဖြစ်တာမို့ထိမ့်သိမ့်ရမယ့် ICH ကမ္ဘာအမွေအနှစ်တစ်ခုအဖြစ်နဲ့လဲကုလသမဂ္ဂ UNESCO က2010ခုနှစ်ထဲကသတ်မှတ်ထားပါတယ်ခရိုအေးရှားနိုင်ငံကပွဲတော်တွေမှာမပါမဖြစ်တဲ့လီချီတာကူကီးမုံတွေဟာခရိုအေးရှားလူမျိုးဆိုတာကိုလည်းကိုးစားပြုတဲ့အတွက်ဒီလက်မှုပညာကိုအသိအမှတ်ပြုတာဖြစ်တယ်လို့ဇာဂရက်မြို့တော်မှာရှိတဲ့ Zagreb Ethnographic ပြတိုင်မှုကရှင်းပြပါတယ်
ဇနီမီဘိုရဲ့ဒါရဲ့စဝါကီမိုက်စတာ
လီချီတာလှုပ်တတ်တဲ့သူတိုင်းစီမှာကိုယ်ပိုင်စတိုင်နဲ့ရှိကြတာကစိတ်ဝင်စားမှုကောင်းပါတယ်အခြေခံလုံနည်းတူကြပေမဲ့တယောက်နဲ့တယောက်ကွဲပြားမှုလေးတွေရှိကြပါတယ်အပေါ်မှာအလှဆင်ပုံဖော်ကြတာကွဲပင်မဲ့အားလုံးကအဓိကအနီရောင်ကိုပဲတုံးကြတာကထူးခြားမှုတစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီလက်မှုပညာကို UNESCO ရဲ့ Drummet အမွေအနှစ်အဖြစ်ထိန်းသိမ်းမှု ICH စီရင်မှာထည့်သွင်းတာပါ
။ဒီပြရိုက်မှာ1600ပြည့်နှစ်ပိုင်းတွေကလီချီတာမုံတွေကိုပုံသွင်းပြုလုပ်တဲ့မိုးတွေကိုထိန်းသိမ်းထားပါတယ်။ အခုလိုမျိုးနှစ်ပေါင်းရာချီတွေကခရိရှားမှာအသုံးပြုခဲ့တဲ့သစ်သားမှုအများဆုံးကဒီပြားရိုက်မှာရှိပါတယ
်ဘယ်ဟိုဘတ်ကိုနာစဝေချော့စတမ်နစ်တော့စတောလျချ
လီချီတာလက်မှုပညာက1600ပြည့်နှစ်ပိုင်းတွေကတည်းကစရှိခဲ့တာဖြစ်ပြီးတော့1900ပြည့်နှစ်ပိုင်းရောက်တဲ့အချိန်မှာတော့ပို့ပြီးတော့ရေပန်းစားခဲ့ပါတယ်အဲ့ဒီချိန်ကတည်းကဒီကနေ့အထိဆက်ရှိနေတာဖြစ်ပါတယ်ခရိုအေးရှားမြောက်ပိုင်းဒေသမှာလီချီတာကျွမ်းကျင်ခြင်းခြင်းလုံနိုင်တဲ့သူက35ယောက်လောက်ပဲရှိပါတယ်လူငယ်မျိုးဆက်တွေကလည်းဒီပညာကိုလက်ဆင့်ခံသင်ယူနေကြတာတွေ့ရတာမို့လို့ဝမ်းသာစရာကောင်းပါတယ်လူငယ်တွေကမုတ်လုတ်တဲ့လက်မှုပညာကွဲပြောက်မသွားအောင်ဆက်လက်ထိန်းသိမ်းနေကြပါတယ်
။လီချီတာကုကီးမုတ်လက်ဆောင်တွေကိုလှုပ်တက်ကြသူအများစုဟာဇာဂရက်မြို့တော်အပါအဝင်ခရိရှားနိုင်ငံမြောက်ပိုင်းဒေသကမြို့တွေမှာရှိကြပါတယ်။နိုင်ငံတော်ဖျားရှိခိုးကျောင်းရှိတဲ့မာရီယာဘီစထရီဆာမြို့မှာတော့ရောက်လာကြတဲ့ဖျားဖူးဧည့်သည်တွေအတွက်အသေးပုံလီချီတာမုတ်လက်ဆောင်တွေကိုတစ်နှစ်ပတ်လုံးမပြတ်တွေ့ရမှာဖြစ်ပါတယ်။စားဖို့ထက်အမှတ်တရတင်ထားဖို့ရည်ရွယ်လုပ်ထားတဲ့လီချီတာမုန့်လက်ဆောင်တွေကိုအသေးအချာတင်ထားရင်15နှစ်လောက်ခန့်တယ်လို့ပြောပါရရှင်ကျွန်မစုမြတ်မောမ
ဒါကတော့အသေးနှလုံးပုံလက်ဆောင်အထူးပြုခရိုအေးရှားမြောက်ပိုင်းအကြောင်းကိုမစုမြတ်မောကပြောပြပေးခဲ့တာဖြစ်ပါရရှင်အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းနေ့ထဲမှာဆိုရှယ်သတင်းမီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းလေးတွေကိုတင်ပြပေးကြပါတယ်အမေရိကန်နဲ့တောင်ကိုရီးယားလက်နက်အစစ်ကြီးအစ်စ်တွေနဲ့ပူးတွဲပြီးတော့စီးရီးလေ့ကျင်းပါတယ်။ကမ္ဘာကျော်အဆိုတော် Ed Sheeran အိန္ဒိယလမ်းဘေးမှာဖျော်ဖြေနေတာကိုရဲကမိုက်ကြိုဖြုတ်ပြလိုက်ပါတယ်။ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူတူလေးတွေကိုမအေးသနာကျော်ကစူးစီးတင်ပြပေးထားပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားကစစ်တပ်တွေတကယ့်လက်နက်တွေနဲ့ကြီးတွေတုံးပြီးတော့ဖေဖော်ဝါရီလ10ရက်နေ့ကစစ်ရေးလေ့ကျင့်ခဲ့ကြပါတယ်။ဒီစစ်ရေးလေ့ကျင့်မှုဟာပူးပေါင်းလေကြောင်းအင်အားကိုပြသတာဖြစ်တယ်လို့နိုင်ငံရဲ့အားကောင်းခိုင်မာတဲ့ကာကွယ်ရေးအနေအထားကိုထိန်းထားနိုင်အောင်လို့အလေးနက်ထားလှုပ်ဆောင်နေတယ်ဆိုတာပြသတာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။အားလုံးသိတဲ့အတိုင်းစစ်မြေပြင်မှာဆက်သွယ်ရေးလမ်းကြောင်းတွေကအထူးအရေးကြီးပါတယ်။တခြားတည်ရင်းတွေနဲ့လည်းညှိနှိုင်းဆောင်ရွက်ရပါတယ်။အားလုံးကရေးပါတဲ့လေ့ကျင့်မှုတွေဖြစ်တယ်လို့အမေရိကန်တက်နစ်စထရိုက်ကာတိုက်ခိုက်ရေးတပ်ရင်းကလေ့ကျင့်ရေးအရာရှိကက်ပတိန်ဒက်ကလက်ဆက်ကပြောပါရယ်ကိုရီးယားစစ်တပ်ကဒုတိယပူဂျူချောင်မင်ကလည်းဒီဝေဟင်းနဲ့မြေပြင်ပူးပေါင်းလေ့ကျင့်မှုကနေပြီးနီးပြူဟာကျွမ်းကျင်မှုတွေအများကြီးတိုးတက်လာပါရယ်တိုက်ခိုက်ရေးစွန့်ရည်ပူကောင်းလာအောင်ကြိုးစားသွားမှာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဒုပူဂျူချောင်မင်ကပြောပါရယ်စနေနေ့ဖေဖော်ဝါရီ10ရက်နေ့ကတော့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်ကအမေရိကန်ရဲ့နျူကလ িয়ার ဗျူဟာလက်နဲ့ဖြန့်ကျက်ထားမှုနောက်ပြီးစီးရီးလေ့ကျင့်မှုတွေနဲ့ဂျပန်တောင်ကိုရီးယားတို့နဲ့စီးရီးပူးပေါင်းဆောင်ရွက်မှုတွေဟာဒေသရင်းစီးရီးချိန်ခွင်ရှာကိုမငြိမ်းမမျှဖြစ်စေပြီးတော့လုံခြုံရေးအခြေအနေတွေပြင်းထန်တဲ့စိန်ခေါ်မှုဖြစ်စေတယ်လို့မြောက်ကိုရီးယားသတင်းဌာန KCN ကဖော်ပြပါတယ်။ကွာတော့ဘောလုံးသမားခရစ်စတီယာနိုရော်နယ်ဒိုရဲ့စနစ်ပေးအမြင့်ရှိတဲ့ကျေးရုပ်ကိုတော့အမေရိကန်ပြည်အောင်စုရဲ့လူစီကားဆုံးဖြစ်တဲ့နယူးယောက်မြို့မှာလာချတော့သူ့ရဲ့ပြည်သက်တွေအော်ဟစ်ပြီးအားပေးခဲ့ကြတာပါသူ့ရုပ်ထုကိုထုလုပ်တဲ့ပပူးဆရာကအဆာဂျီယိုဖာနာရီဖြစ်ပြီးတော့ဖေဗရူလာ5ရက်နေ့မှာရော်နယ်ဒိုရဲ့အသက်40ပြည့်မွေးနေ့အထိမ်းအမှတ်သူ့ရဲ့အောင်မြင်တဲ့အားကစားသမားဘွားနဲ့အားကစားကျယ်ပွင့်ဖြစ်တဲ့ကမ္ဘာမှာလွှမ်းမိုးထားနိုင်မှုကိုဂုဏ်ပြုတဲ့အနေနဲ့ဒီရုပ်ထုကိုထုလုပ်ခဲ့တယ်လို့ဆိုပါတယ်ဒီရုပ်ထုကိုဂျစ်ကားနဲ့တည်လာတာဖြစ်ပြီးတော့နေရာပြောင်းထားလို့ရအောင်ရွှေ့နိုင်ပြုနိုင်ဖြစ်ပါတယ်ပပူးဆရာကကမ္ဘာတဝန်းရော်နယ်ဒိုရုပ်ထုတိတ်ပြီးမရှိလာပါဘူး။ဒါကြောင့်မလို့သူကအမေရိကန်သမ္မတထရမ့်ရုပ်ထုလည်းမဟုတ်အီလွန်မတ်ရုပ်ထုလည်းမဟုတ်အဲ့ညောင်စလုံးကတော့ချစ်ပါရင်ဒါမဲ့လည်းခရစ်စတီယာနိုရော်နယ်ဒိုရုပ်ထုကိုပဲထုလိုက်တယ်လို့ပြောထားပါတယ်။အခုအဲ့ဒီရုပ်ထုကိုကမ္ဘာတဝန်းမှာလှည့်လည်ပြသဖို့စီစဉ်ထားတယ်လို့လည်းသူကဆိုပါတယ်။နိုင်ငံရဲ့နည်းပညာမျိုးတော်လို့ပြောနေတဲ့ဘန်ကာလူမှာကမ္ဘာကျော်ဗြိတိရှ်အဆိုတော် Echirin ရဲ့လမ်းဘေးဖျော်ဖြေပွဲလေးကိုရဲတွေရုတ်တရက်လာပြီးရက်လိုက်လို့ပရိသတ်တွေဒေါသထွက်ကြပြီးတော့ Echirin ကလည်းပြန်ပြီးတော့ရှင်းလင်းချက်ထုတ်ပြန်ခဲ့ရပါတယ်။တီရှပ်ဖြူဘောင်းမီတို့ဝတ်ထားတဲ့ Echirin ကတနင်္ဂနွေနေ့ည February 10ရက်နေ့ညပိုင်းဖျော်ဖြေပွဲမစခင်နေ့လယ်မှာဘန်ကာလူမျိုးလယ်ကလမ်းဘေးမှာကြိုတင်ကြီးညာမထားဘဲနဲ့ဂီတာတီးပြီးတော့သွားပြီးတော့တိဆူဖျော်ဖြေတာဖြစ်ပါတယ်။သူရဲ့နာမည်ကြီးရဲ့ Shape of You တခြင်းကိုစိုးနေတော့ရဲတယောက်ရောက်လာပြီးတော့မိုက်ခရိုဖုန်းကိုဖြုတ်ချလိုက်လို့ဝိုင်းကြည့်နေတဲ့ပရိသတ်တွေစူးစူးညံ့ညံ့အော်ဟစ်ကန့်ကွက်ခဲ့တာပါမြို့ရဲ့လူအများဆုံးလန်ဒလန်မှာအခုလိုဖျော်ဖြေဖို့ပွဲစီစဉ်သူတွေကခွင့်မပေးထားဘူးလို့ရဲကပြောပါတယ် ဗြိတိန်နိုင်ငံမှာအခုလိုမျိုးလမ်းမေးဖြောပြေးနေတဲ့ကတ္တလောကရဲ့ရောက်လာတဲ့အက်ရှီရင်ကတော့သူ့ရဲ့ Instagram စာမျက်နှာမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးထားတော့သူ့မှာဖြောပြေးခွင့်ရှိထားပြီးသားပါလို့ဆိုပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကအဲ့လိုဖြစ်သွားတာကိုပြည်သက်တွေရိုက်ကူးထားတဲ့ဗီဒီယိုလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့သွားပြီးတဲ့နောက်မှာသူက Instagram စာမျက်နှာပေါ်မှာအခုလိုမျိုးရှင်းပြထားတာပါ။အက်ရှီရင်ကအိန္ဒိယမှာဂီတဖျော်ဖြေပွဲတွေလုပ်နေတာဖြစ်ပြီးတော့အိညာမှာပဲအိန္ဒိယအဆိုတော်ရှီပါရောင်းနဲ့တွဲပြီးတော့လူထောင်ပေါင်းများစွာရှိမှာလေဟာပြင်ဖျော်ဖြေပွဲကျင်းပခဲ့ပါတယ်။ MotoGP Motorcycle ပြိုင်ပွဲတမိုင်းမှာပထမဆုံးအချိန်ပြိုင်ပွဲရာသီအဖွင့်ကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပခဲ့ပါတယ်။ MotoGP စိုက်ကဲသမားတွေနဲ့ပြိုင်ပွဲဝင်အသင်းတွေရှေးဟောင်းမှာပဲဖျားကြောင်းရှိမှာစုဝေးပြီးတော့ဓာတ်ပုံရိုက်ခံခဲ့ကြတာပါ။ဖေဗျူလာ9ရက်နေ့ကဘန်ကောက်ကတုတ်တုတ်သုံးမင်းကားလေးတွေနဲ့ဘန်ကောက်မြို့လမ်းတွေကိုဖြတ်သွားတော့လမ်းတစ်လျှောက်လူလူပြိတ္တကစောင့်ပြီးတော့အားပေးခဲ့ကြပါတယ်။ပွဲရန်စင်မြင့်ရောက်တော့လဲသူတို့ကိုစောင့်နေတဲ့ပြိတ္တကိုတွားပြီးတော့နှုတ်ဆက်ခဲ့တာပါ။2025 MotoGP Cycle Champion ပြိုင်ပွဲရာသီအတွက်ဖေဗျူလာ12ရက်နေ့23ရက်နေ့တွေမှာထိုင်းနိုင်ငံဘူရီယန်ပြည်နယ်က Cycle ပြိုင်ပွဲမှာစံသက်ပြင်ဆင်မှုတွေပြုလုပ်မှာပါ။ဒီနေ့ပြိုင်ပွဲရာသီကိုတော့ထိုင်းနိုင်ငံရဲ့ချမ်းနိုင်ငံတကာစိုက်ကယ်ပြိုင်ပွဲမှာဖေဖော်ဝါရီလ28ရက်နေ့ကနေပြီးမတ်လ2ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ MotoGP ပြိုင်ပွဲရာသီအစကိုအရှေ့တောင်အာရှဒေသမှာစတင်တာ။ဒါပထမအဆုံးချိန်ဖြစ်ပြီးတော့ပြိုင်ပွဲ22ပွဲကို November လလယ်အထိနိုင်ငံ18နိုင်ငံမှာကျင်းပမှာဖြစ်ပါတယ်။ရောက်ပိုင်းဟိုက်ကိုင်ရိုကျွန်းက OB ဟီရိုမျိုးမှာဖေဗျူလာ၄ရက်နေ့မနေ့လင်းလာတော့ဖြူဖွင်းနေတဲ့စီးနှင်းပြင်ကြီးကိုအားလုံးတွေ့လိုက်ကြရတာပါကားတွေအားလုံးစီးနှင်းတွေအောင်မြုပ်နေပြီးတော့လမ်းတွေအားလုံးလည်းအဖြူရောင်စီးနှင်းတို့ဖုံးလွှမ်းနေပါတယ်ဘိုးလီဝတာတာဝန်ရှိတဲ့သူတွေကတော့တညာလုံးစံချိန်တွေနှင်းချခဲ့တယ်လို့ပြောပါတယ်အင်အားပြင်းတဲ့လေပြင်းအားနဲ့ရဝင်းရေလေလူတွေမှာစိုးထိုင်းစာများတဲ့အခြေအနေတို့ကြောင့်တနင်္လာနေ့ညဖေဗျူလာ၃ရက်နေ့ကစပြီးတော့အင်္ဂါနေ့မနေ့9နာရီအထိ12နာရီအတွင်းမှာနှင်းထုကတိကျသမာ2 9မီတာပင်နဲ့ဆိုရင်4ဘီကျော်ကျခဲ့လို့တနိုင်ငံလုံးမှာစံချိန်တင်သွားတာဖြစ်ပါတယ်လူတွေဟာခါလောက်ထိမြင့်နေတဲ့နှင်းတွေကြားထဲမှာလမ်းလျှောက်ဖို့ကြိုးစားနေတာတွေ့ရပြီးတော့လမ်းတွေနဲ့ကားတွေအားလုံးလည်းနှင်းထုဖြူဖြူအောင်မှမြုပ်နေတာတွေ့ရပါတယ်ရှင်
ဒါကတော့ social သတင်းမီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်တာဗီဒီယိုသတင်းလေးတွေကိုစုစည်းပြီးတော့မဲရင်တန်နာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ဗုဒ္ဓဖူးမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
အမေရိကန်နဲ့ရုရှားထိပ်တန်းတန်တမန်တွေဟာနှစ်နိုင်ငံဆက်ဆံရေးနဲ့ယူကရိန်းစစ်ပွဲအဆုံးသတ်နိုင်မဲ့အလားအလာတွေကိုစော်ဒီအာရေဗျနိုင်ငံမှာဒီကနေ့စတင်ဆွေးနွေးနေကြပါပြီ။တွေ့ဆုံမှုကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားဓာတ်ရိုက်ဆွေးနွေးနိုင်မဲ့အခြေခံမူပေါင်းတွေချမှတ်နိုင်ရေးကနအူးခြေလှမ်းဖြင့်နှစ်ဖက်စလုံးကမျှော်လင့်နေကြတာပါ။ဆွေးနွေးပွဲမှာအမေရိကန်ဘက်ကနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုဦးဆောင်ပြီးတော့ရုရှားဘက်ကတော့နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ခ်နဲ့ရုရှားသမ္မတပူတင်အကြီးအကဲလက်ထောက်တို့ပါဝင်မှာဖြစ်ပါတယ်။အပြစ်အခက်ရစဲရေးသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်အစ္စရေးတပ်တွေစုခွာပေးရမှာဖြစ်ပေမဲ့အင်ဂါနေ့အထိတော့လေဗနွန်တောင်ပိုင်းမှာရှိတဲ့တချို့နေရာတွေမှာအစ္စရေးတပ်တွေကျန်ရှိနေပါသေးတယ်။ဒေတာရင်းကြေးရွာတချို့မှာရှိတဲ့အစ္စရေးတပ်တွေစုခွာနေပေမဲ့လည်းအစ္စရေးမြောက်ပိုင်းမှာရှိတဲ့အစိတ်ပိုင်းတချို့ကိုကာကွယ်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့နေရာ၅ခုမှာတော့တပ်ဖွဲ့တွေကိုဆက်ပြီးတော့တပ်ဆွဲထားပါတယ်။လေဗနွန်သမ္မတရဲ့ပူးတွဲကြေညာချက်မှာတော့လေဗနွန်မြေပေါ်ကနေအစ္စရေးတပ်တွေချက်ချင်းစုခွာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဝင်ကြီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတို့ကဒီကနေ့တောင်းဆိုခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီလိုအပ်ချက်အတွက်တောင်းဆိုထားတဲ့ပမာဏရဲ့ 39ရာခိုင်နှုန်းဒေါ်လာ389သန်းပဲရရှိနေသေးတဲ့အကြောင်းဖေဖော်ဝါရီလ12ရက်နေ့ထိရရှိထားတဲ့စာရင်းကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးယုံ UN OCHA ကမနေ့ကထုတ်ပြန်ပါတယ်ကမ္ဘာမှာဆက်ထမမြောက်လူသားချင်းစာနာမှုအကူအညီလိုအပ်တဲ့ငွေပမာဏအနည်းဆုံးရရှိတာဖြစ်ပြီးဒီလိုအပ်ချက်ကြောင့်ဘေးဒုက္ခအန္တရာယ်အကြုံရဆုံးမြန်မာပြည်သူတသန်းတသိန်းအတွက်အရေးပေါ်အကူအညီတွေကိုပေးနိုင်တော့မှာမဟုတ်ဘူးလို့လည်း UN OCHA ကပြောဆိုထားပါတယ်ရှင
်။အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrice Dia နဲ့Justin Twist ဖြစ်ပါတယ်ကျမကစွမော်ပါရှင်ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင
This program has come